Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရ2022ခုနှစ်ဒီဇင်ဘာလ14ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3248လိုင်းလမ်မီတာ190ထုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်းလင်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါပါရုရှားရဲ့လေကြောင်းတိုက်ခိုက်မှုကိုခန့်ညားတဲ့ယူကရိန်းကိုနိုင်ငံတကာကနေယူရိုငွေတန်း1000အကူအညီပေးသွားဖို့ရှိပါတယ်မြန်မာသတင်းသမားတွေအပြစ်ပေးခံနေရတဲ့ပုံမှာမီဒီယာလွတ်လပ်ခွင့်အဖွဲ့တွေကဝေဖန်ပြစ်တင်လိုက်ကြပါတယ်အင်္ဂါနေ့ကမ္ဘာဖလားဘောလုံးပွဲမှာတော့အာဂျင်တီးနားကခရိုအေးရှားကို3-9မရှိနဲ့အပြတ်နိုင်ပြီးဘောလုံးပွဲကိုတက်သွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်သိတယ
်ကောင်းပါပြီရှင်တမ္မကြီးဥချုံမုတ်ထုံကိုကုလသမဂ္ဂရဲ့မြန်မာကိုယ်စားလှယ်အဖြစ်တနစ်ထပ်ပြီးထားရှိမယ်ဆိုတဲ့အတွက်မြန်မာအရေးမှာဘလို့သိရမှုတွေဖြစ်လာနိုင်ပါသလဲ
။အာနာသိမ့်ပြီးတဲ့အခါကျတော့အစာထိုးလွှတ်လိုက်တဲ့ဟာကိုလည်းကုလသမဂ္ဂကအသိမှမပြုဘူး။ငိုရှိထားပြီးသားဥချုံမုတ်ထုံကလည်း
ဒီအကြောင်းနဲ့အတူပဲဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာမတန်ဆန်းသူတွေရဲ့အခက်အခဲနောက်မြန်မာနိုင်ငံမှာ plastic အမှိုက်တိုက်ဖျက်ရေးအခြေအနေစတဲ့သတင်းဆောင်မတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာ social media လူကြီးများသတင်းတူနဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မြတ်သက်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
အခုသတင်းပတ်တွေအတွင်းမှာရုရှားရဲ့မယံမနာလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးသွားရတဲ့ယူကရိန်းရဲ့ဒါဘေးလိုင်းတွေရေပတ်တွေကိုပြင်ဆင်ဖို့အတွက်ယူကရိန်းကိုအဖွဲ့အစည်းတွေနဲ့နိုင်ငံပေါင်း80လောက်ကအကူအညီဖြစ်တဲ့ယူရိုငွေတန်း1000လောက်ပေးရမယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကက်သရင်းကိုလိုနာကပါရီကနိုင်ငံတကာတာဝန်ရှိသူတွေတွေ့ဆုံပွဲအပြီးမှာကြေညာလိုက်ပါတယ်
။ Je veux dire que l'aide que collectivement nous avons annoncée aujourd'hui
Ukraine တွေ့အကူအညီဖြစ်တဲ့ကောက်ခံရရှိတဲ့ယူရိုငွေကတန်း1000ကျော်နေပြီဖြစ်ပြီး Ukraine ကမရခန့်မှန်းတဲ့ယူရိုငွေတန်း800လဲပို့ချောင်းပြောသွားတာပါဒါဟာချင်းငွေမဟုတ်ပဲအလှငွေဖြစ်ပြီးတော့လာမယ့်ရက်ပိုင်းအတွက်မှာပဲပေးရတော့မှာဖြစ်တယ်လို့ဒါဟာ Ukraine ဒေသခံတွေအလွန်ပြင်းထန်တဲ့ဆောင်းကာလခံနိုင်ရရှိဖို့အတွက်အရက်ပဲအခြေခံအဆောက်အုံတွေပြင်ဆင်ဖို့ဖြစ်ကြောင်းလည်းပြောပါတယ်တန်းတထောင်ထဲမှာလျှက်စစ်အတွက်တန်း400ကျော်တောက်သုံးရေဆန်းနဲ့ရိတ်ကကျန်းမာရေးနဲ့တည်ဆူဥပုပ်ဆောင်ရေးဆန်ရအတွက်တန်း100တတ်မှတ်ထားတာဖြစ်ပါတယ်ရုရှားတပ်တွေကယူကရိန်းရဲ့စွန့်အင်ကဏ္ဍကိုအဓိကပြစ်မှတ်ထားလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်နေတာပါရှင်းနုဘက်ကအွန်လိုင်းကနေပါဝင်တက်ရောက်ခဲ့တဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကသူ့နိုင်ငံအတွက်အနည်းဆုံးတန်း100ကျော်လိုအပ်တယ်လို့ပန်ကြားခဲ့တာပါပြင်းနစ်သမ္မတအီမန်နွယ်မက်ခရွန်ကတော့ရုရှားဟာယူကရိန်းပြည်သူတွေစစ်ပြက်လက်ပြက်ဖြစ်လာအောင်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးအစုခုဆင်းနုဘွက်ကလည်းယူကရိန်းပြည်သူတွေကိုဆိုးရတဲ့ဆောင်းကာလခံနိုင်အောင်အကူအညီပေးဖို့ဖြစ်ကြောင်းပြောပါတယ်။ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမဲလ်ကတော့အခုပြရတဲ့အကူအညီဟာယူကရိန်းကိုယဉ်ကျေးတဲ့ကမ္ဘာတိုင်းဝမ်တစ်ခုလုံးကပံ့ပိုးနေတာပါလို့ပြောပါတယ်။
ရုရှားစစ်တပ်အတွက်လက်နက်ခဲယံနဲ့စစ်ဘက်ဆိုင်ရာနည်းပညာတွေရရှိအောင်လုပ်ခဲ့တဲ့ကွန်ရက်တစ်ခုအဖြစ်ရုရှားနိုင်ငံသား5ဦးနဲ့အမေရိကန်နိုင်ငံသား2ဦးတို့ကိုအမေရိကန်အစိုးရရှေ့နေတွေကရာဇဝတ်ကြောင်းနဲ့အင်္ဂါနေ့ကတရားစွဲလိုက်ပါတယ်။ရုရှားကာကွယ်ရေးဌာနစစ်လက်နက်ထုတ်လုပ်ရေးအတွက်အမေရိကန်ကုမ္ပဏီတွေရဲ့နည်းပညာနဲ့ကျွမ်းကျင်မှုတွေကိုရယူခဲ့တဲ့အတွက်ရောလက်ဖြောက်ရိုင်ဖယ်တနက်ကြီးတွေမောင်းကိုရောင်းဝယ်ဖို့အတွက်ပါအဲ့ဒီလူတစုကအားထုတ်လို့ဆောင်ခဲ့တာဟာအမေရိကန်ကရုရှားပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုစီးမြင်တွေကိုချိုးဖောက်ရာရောက်တယ်လို့တရားရေးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ရုရှားထောက်လှမ်းရေးနဲ့ဆက်နွယ်နေတဲ့မော်စကိုအခြေစိုက်ကုမ္ပဏီနှစ်ခုနဲ့ပတ်သက်နေသူတွေအဖြစ်ဆွဆွဲခံရတာဖြစ်ပြီးဖေဖော်ဝါရီ24ရက်ယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်ရုရှားပေါ်တန်ခတ်ခဲ့တဲ့အထက်မှာအဲ့ဒီကုမ္ပဏီတွေလည်းပါဝင်နေတာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အမေရိကန်တရားရေးဌာနလက်အောက်ခံClub to capture လုပ်ငန်းအဖွဲ့ကပူးပေါင်းဆောင်ရွက်နေတာပါအခုဖမ်းဆီးမှုထဲမှာပါတဲ့ဒီအမေရိကန်နိုင်ငံသား2ဦးကတော့ New Hampshire ပြည်နယ်ကအသက်35နှစ်အရွယ် Alexey Brayman နဲ့ New Jersey ပြည်နယ်ကအသက်42နှစ်အရွယ် Burden Yamolenko တို့ဖြစ်ကြပါတယ် Yamolenko ကိုတော့ New Jersey မှာဖမ်းမိပြီး Brayman ကတော့အင်္ဂါနေ့အစောပိုင်းဒီ FBI စီမှာလာရောက်ဖမ်းဆီးခံခဲ့တာပါရုရှား5ဦးတဲကတူးကိုတော့ အက်စတိုးနီးယားနိုင်ငံမှာဖမ်းမိခဲ့ပြီးကြံ၄ဦးကတော့လွန်ပြောင်းနေစေဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကဟိုတယ်မှာတင်းနေလာနေကဘုံခွဲပြီးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တရုတ်နိုင်ငံသား၅ဦးဒဏ်ရာရခဲ့တယ်လို့တရုတ်အစိုးရကအင်ကာနီမှာတည်ပြုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြောအဖွဲ့ကကြေညာလိုက်ပြီးတော့အာဖဂန်နိုင်ငံခိုရဇန်ပြည်နယ်က IS အဖွဲ့ခွဲကတရုတ်နိုင်ငံသားတွေနဲ့တာလီဘန်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။ကဘူးမျိုးလည်းကောင်စီးပွားရေးအချက်ချာကြတဲ့ရှိုင်းနော်ရောက်ကမှဖြစ်ပေါ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွက်အထူးအံ့ဩတုံ့လှုပ်ရတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဘန်ဘင်းကဗေကျင်းကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီတိုက်ခိုက်မှုမှာတရုတ်နိုင်ငံသား9ယောက်ဒဏ်ရာရတယ်လို့အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အများပြားသိဆုံးလာကြောင်းဒီတိုက်ခိုက်မှုအတွက်အသေးချာစုံစမ်းဖို့နဲ့ကျူးလွန်သူတွေကိုပြင်းပြင်းထန်ထန်ရေးယူဖို့တောင်းဆိုပြီးသူ့နိုင်ငံသားတွေအာဖဂန်ကနေအတက်နိုင်ဆုံးအမြန်ထွက်ဖို့လဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကအကြံပေးပါတယ်တနသမတုံးကတနင်္လာနေ့လည်းကဟိုတယ်ကိုဝင်ရောက်ရှင်းနှင်းခဲ့တာဖြစ်ပြီးလုံခြုံရေးတွေကိုတပ်ဖြတ်ခဲ့ကြောင်းနဲ့နိုင်ငံခြားသားတွေကတည်ဆုံးသူမရှိပါဘူးလို့တာလီဘန်အစိုးရပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။တဘူးကတရုတ်တိုင်းကိုလုံခြုံရေးပေးဖို့အတွက်တရုတ်အစိုးရကတောင်းဆိုခဲ့ပြီးနောက်တနေ့မှာပဲအခုလိုအကြမ်းဖက်ရှင်းနှင်းမှုဖြစ်ပွားခဲ့တာလို့တာလီဘန်တွေကပြောပါတယ်။ဒီတနင်္လာတိုက်ခိုက်မှုအတွက်အမေရိကန်အစိုးရကရှုံချလိုက်ပြီးတာလီဘန်တွေနဲ့အကြမ်းဖက်တိုက်ဖြတ်မှုတွေလှုပ်ဆောင်မယ်လို့ပေးထားတဲ့ကတိအတိုင်းလှုပ်ဆောင်မှုအတွက်တိုက်တွန်းခဲ့ပါတယ်။
အီရန်နိုင်ငံမှာဘာသာရေးရဲတွေကဖမ်းဆီးထားစဉ်ကတ်လူမျိုးအမျိုးသမီးမာရှာအမနီတိဆုံးခဲ့မှုကိုမကျေနပ်ရကပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူ400ကိုတီဟီရန်မြို့တော်ကတရားရုံးနေ့ကအင်္ဂါနေ့မှာပြစ်ဒဏ်ချမှတ်ခဲ့ပြီးအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်အထိစီရင်ခဲ့ကြောင်းအီရန်တရားရေးဌာနကပြောပါတယ်။အီရန်မှာဆန္ဒပြပွဲတွေ3လနီးပါးကြာပေါ်ပေါက်ခဲ့ပြီးအာနာဘန်နီဘက်ကတော့ဒါကိုစူပူဆန့်ကျင်မှုအဖြစ်သတ်မှတ်ထားပါတယ်။တီဟီရန်မှာစစ်ဆေးခဲ့တဲ့အမှုတွေထဲမှာလူ160ကိုထောင်နဲ့၅နှစ်နဲ့၁၀နှစ်ကြာချမှတ်ခဲ့ပြီးလူ80ကိုတော့ထောင်နဲ့၂နှစ်နဲ့၅နှစ်ကြာနောက်ထပ်160ကိုတော့ထောင်နဲ့၂နှစ်စီချမှတ်ခဲ့တယ်လို့တရားရေးဌာနကပြောပါတယ်။ဆန္ဒပြပွဲတွေမှာပါဝင်ပတ်သက်တယ်ဆိုပြီးအသက်23နှစ်အရွယ်ရာနာဘတ်နဲ့ရှီကာရီတို့နှစ်ဦးကိုအီရန်ရဲ့ရှာရီယာဘာသာရေးဥပဒေအရတနင်္လာနေ့နဲ့အင်္ဂါနေ့တွေမှာကြိုးပေးကွပ်မျက်ခဲ့ပါတယ်။သူတို့နှစ်ဦးမတိုင်ခင်ကလည်းဆန္ဒပြပွဲမှာပါဝင်ခဲ့သူ12ဦးကိုတေတံအမိတ်ချမှတ်ခဲ့တယ်လို့အီရန်တရားရေးဌာနကပြောပေမဲ့နောက်ထပ်လူတရာစင်လောက်ဟာလည်းတေတံချမှတ်ခံထားရတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်သုတေသနပညာရှင်တွေဟာတန့်ရှင်းစွမ်းအင်တစ်ခုဖြစ်တဲ့နျူကလ িয়ার စွမ်းအင်ကိုအနည်းငယ်ရောင်းချီအစိတ်တင့်မှုမရှိဘဲထုတ်နိုင်အောင်လို့နှစ်ဆယ်စုနှစ်ပေါင်းများစွာကြိုးပမ်းနေရကနေအခုအမေရိကန်သိပ္ပံပညာရှင်တွေကဒီတန့်ရှင်းစွမ်းအင်ကိုနျူကလ িয়ার ပေါင်းစည်းမှုကနေထုတ်နိုင်ပြီလို့ American စွမ်းအင်ဝန်ကြီးဌာနကဒီဇင်ဘာ23ရက်အင်္ဂါနေ့မှာကြေညာလိုက်ပါတယ
် Researchers at Livermore and around the world have been working on this moment
California ပြည်နယ် Livermore သုတေသနဌာနကရောကမ္ဘာတစ်လုံးမှာပါနျူကလ িয়ার ပေါင်းစည်းမှုကရတဲ့စွမ်းအင်ထုတ်နိုင်ဖို့အတွက်စူးစမ်းနေတာနှစ်ပေါင်း60ကျော်ဖြစ်ပြီးတော့ဒါကိုဒီသုတေသနဌာနကနေအောင်မြင်မြင်ထုတ်နိုင်ပါပြီလို့စွမ်းအင်ဝန်ကြီး Jennifer M. Granholm ကသတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါကယ်လီဖိုးနီးယားပြည်နယ်က Lawrence Livermore National Laboratory သုတေသနဌာနမှာစမ်းသပ်တွေ့ရှိခဲ့တာဖြစ်ပြီးတော့ National Ignition Facility ဌာနကသုတေသနပညာရှင်တွေနဲ့ဝန်ထမ်းတွေရဲ့ဒီတွေ့ရှိချက်ဟာသိပ္ပံဆိုင်ရာကြီးမားတဲ့အောင်မြင်မှုမှတ်တမ်းဖြစ်ကြောင်းလည်းပြောပါတယ်။အခုအောင်မြင်မှုကြောင့်ရတဲ့ရလဒ်ကနှစ်ခုရှိပြီးတော့ပထမအချက်အနေနဲ့နေနဲ့ဂျယ်ရီမာသာတွေ့ရတဲ့ NDM ရှိပြီးလုံခြုံစစ်ချရတဲ့ Nuclear စွမ်းအင်မျိုးထုတ်နိုင်ပြီဖြစ်တဲ့အတွက်American မျိုးသားလုံခြုံရေးဆိုင်ရာအင်အားပုံတောင့်တင်းလာစေမှာဖြစ်တယ်လို့ဒုတိယချက်ကဖန်လွင်တန်းွေထုတ်လို့မှမရှိဘဲနဲ့လူအတိုင်းဝန်းအတွက်နျူကလ িয়ার ပေါင်းစည်းမှုစွမ်းအင်ကိုပေါပေါများများထုတ်ပေးနိုင်မယ်ကြီးမားတဲ့ပထမခြေလှမ်းလှမ်းနိုင်တော့မယ်ဖြစ်ကြောင်းလည်းဝန်ကြီး Granholm ကပြောပါတယ် Biden အစိုးရအဖွဲ့ကတန့်ရှင်းစွမ်းအင်ထုတ်ဖို့ညွှန်ကြားပြီးအထူးသဖြင့် Fusion Energy နျူကလ িয়ার ပေါင်းစည်းမှုစွမ်းအင်ထုတ်ဖို့အတွက်သုတေသနရန်ပုံငွေချထားပေးချိန်မှာပဲအခုလို American သုတေသီတွေကတွေ့ရှိခဲ့တာလည်းဖြစ်ပါတယ်နေမှာရှိတဲ့ hydrogen နဲ့ပေါင်းဆက်ပြီး helium ဖြစ်သွားချိန်မှာအမတန်ကြီးမားတဲ့အပူစွမ်းအင်ထွက်လာတယ်လို့အနည်းငယ် item နှလုံးပေါင်းစီပြီး item အစ်စ်ပေါ်လာချိန်မှာကြီးမားတဲ့စွမ်းအင်ထွက်နိုင်တယ်လို့ သိပ္ပံပညာရှင်တိထားတာကြောင့်လက်တွေ့ထုတ်နိုင်အောင်ကြိုးပမ်းနေကြတာဖြစ်ပြီးအခုတွေ့ရှိချက်ကဒီဆိုင်ထုတ်ဖို့အရေးပါတဲ့ပထမခြေလှမ်းလည်းဖြစ်ပါတယ်
ဟောင်ကောင်ကျွန်းကိုလာရောက်လည်ပတ်သူတွေအပေါ်တားမြစ်ကန့်သက်ထားတဲ့ COVID-19 ဆိုင်ရာစီးမြင်တွေကိုဒီဇင်ဘာ14ဗုဒ္ဓနေ့ကစလို့ဖယ်ရှားပြီးတော့မှဖြစ်ကြောင်းဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးဂျွန်လီကပြောကြားလိုက်ပြီးဟောင်ကောင်အစိုးရကထုတ်ပြန်ထားတဲ့ COVID ခြေရာခံတဲ့ Mobile App ကိုလည်းဖျက်သိမ်းတော့မှဖြစ်တယ်လို့သူကဆိုပါတယ်စီးပွားရေးမြို့ဖြစ်တဲ့ဟောင်ကောင်မှာတင်းကျပ်တဲ့ COVID စီးမြင်တွေကိုအခုလိုဖြေလျှော့ပေးလိုက်တာဟာခီးသွားလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်အားကောင်းလာအောင်အားပေးလိုတဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဟောင်ကောင်မှာ Amber Code လို့ခေါ်တဲ့နိုင်ငံတကာခီးသွားတွေဟောင်ကောင်ကိုဝင်လာပြီးပထမ3ရက်အတွင်းဘာရက်ဆိုင်နဲ့စားသောက်ဆိုင်တွေဝင်စားခွင့်မပြုဘဲကန့်သတ်ထားတာပါဒါပေမဲ့လည်းဒီနေ့ဗုဒ္ဓဟူးနေ့ကစပြီးပြည်ပခီးသွားတွေရောနိုင်ငံသားကပြင်လာတဲ့ဒေသခံတွေပါကိုဗစ်ရောဂါကင်းရှင်းကြောင်းပြသပြီးဒေသခံဆိုင်တွေကိုဝင်ရောက်ခွင့်ရှိမှာဖြစ်ကြောင်းအုပ်ချုပ်ရေးလီကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာသတင်းသမားတွေပေါ်ပြင်းထန်တဲ့ပြစ်ဒဏ်တွေရှင်နေတဲ့ပေါ်နိုင်ငံတကာမီဒီယာလွတ်လပ်ခွင့်အဖွဲ့တွေကဝေဖန်လိုက်ကြပြီးဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ပုံမှန်9ကကြီးနဲ့ထောင်နဲ့9နဲ့ပြစ်ပေးခံထားရတဲ့ VOA မြန်မာပိုင်းပြည်နိုင်ဆောင်မရှင်ဦးစီသူအောင်မြင့်ကိုပြီးခဲ့တဲ့တောက်ကြနေမှာပဲနိုင်ငံတော်ကြီးပြည်ညိုပြည့်စင်မှုပုံမှန်124နဲ့နောက်ထပ်ထောင်နဲ့9နဲ့ချလိုက်ပြီးတော့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေရဲ့ဝေဖန်မှုတွေထွက်ပေါ်လာတာပါ။အခုလိုပြင်းထန်တဲ့ပြစ်ဒဏ်ချမှတ်တာသတင်းသမားတွေပေါ်မြန်မာစစ်ကောင်စီကမတရားဖိနှိပ်မှုဆက်ကျူးလွန်ကြောင်းပြနေတယ်လို့ CPJ သတင်းသမားများကာကွယ်ရေးစောင့်ရှောက်အဖွဲ့ကပြောတယ်လို့ပြင်းထန်ချက်ဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းပြင်းထန်တဲ့ဒီပြစ်ဒဏ်ပေါ်စိုးရိမ်ကြောင်းနဲ့သတင်းသမားတွေပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။ကာလနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေရဲ့အင်္ဂါနေ့ကအကြိုဘောလုံးပွဲမှာအာဂျင်တီးနားအသင်းကခရိုရှားအသင်းကို3-0မရှိနဲ့အပြတ်သတ်အနိုင်ရရှိပြီးဘောလုံးပွဲကိုတက်သွားပါပြီ။ပထမပိုင်းပွဲစပြီး34မိနစ်မှာအာဂျင်တီးနားအတွက်ပြစ်ဒဏ်ပေါ်ရရှိခဲ့တာကိုအသင်းကောင်းဆောင်မက်ဆီကနေကန်သွင်းပြီးပထမဂိုးရခဲ့တာပါ။နောက်ထပ်4မိနစ်အကြာမှာပဲရှေးတန်းလူအယ်ဗာရက်စ်ကခတ်သွက်သွက်ဆွဲလာရင်ကန်သွင်းလိုက်တာကြောင့်အာဂျင်တီးနားအတွက်ဒုတိယဂိုးရခဲ့ပါတယ်။အာဂျင်တီးနားအတွက်တတိယဂိုးကိုတော့ဒုတိယပိုင်း69မိနစ်လောက်မှာမက်ဆီကတင်ပေးလိုက်တဲ့ဘောလုံးကိုအယ်ဗာရက်စ်ကပဲတွင်းလိုက်တာပါဒီနေ့ရှုံးခဲ့တဲ့ခရိုရှားအသင်းကတော့ဘိုဒူနိကစားကြမဲ့ပြင်သစ်နဲ့မော်ရိုကိုအကြိုဘောလုံးပွဲစဉ်ကရှုံးတဲ့အသင်းနဲ့စနေနေ့မှာတတိယနေရာလူကြမှာဖြစ်ပါတယ်နိုင်တဲ့အသင်းကတော့တင်းငွေနေကြရင်အာဂျင်တီးနားအသင်းနဲ့ကစားရမှာပါအာဂျင်တီးနားအသင်းကနာမည်ကျော်ကစားသမားမက်ဆီအတွက်တော့ဒီချိန်ထဲမှာဆိုရင်ကမ္ဘာဖလားပွဲကစားတာဒုတိယအကြိမ်ဖြစ်ပါလိမ့်မယ်ပထမတစ်ကြိမ်2014ခုဂျာမနီရဲ့ကစားတုံးကတော့အာဂျင်တီးနားအသင်းကရှုံးခဲ့ပူပါတယ်တတိယနေရာလူရမယ်ခရိုရှားအသင်းဟာ2018ကမ္ဘာဖလားပွဲတုံးကပြင်သစ်အသင်းကို4-2နဲ့ရှုံးတဲ့အခါဒုတိယနေရာရရှိခဲ့ပူပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်။တမ္မကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်တင်းနစ်ဆက်ထားဖို့ကုလသမဂ္ဂအထွေထွေညီလာခံ Credential Committee ကသဘောတူလိုက်တာမှာနိုင်ငံကိုယ်စားပြုမှုအရေးကိုစိုက်ငံ့ထားတဲ့အတွက်ဒါဟာမြန်မာနိုင်ငံအရေးမှာဘလို့တည်ရမှုတွေရှိလာနိုင်ပါသလဲနိုင်ငံရေးလေလာသူတွေရဲ့သုံးသပ်ချက်တွေကိုစုစည်းပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမုံကတင်ပြပေးမှာဖြစ်ပါတယ
်ကုလသမဂ္ဂထွေထွေညီလာခံ Credential Committee ကတမ္မကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်ထားရှိပြီးနိုင်ငံကိုယ်စားပြုမှုအရေးကိုတော့စိုက်ငံ့ထားတယ်လို့ကုလသမဂ္ဂကရရှိတဲ့သတင်းကအတည်ပြုပါတယ်။အရင်ကတည်းကတာဝန်ပေးထားတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာကိုအခုတက်တန်းတစ်နှစ်ထပ်တိုးလိုက်တာကမြန်မာနိုင်ငံရေးအတွက်သိပ်ပြီးထူးခြားတဲ့အပြောင်းအလဲမျိုးရှိနိုင်မှာမဟုတ်ဘူးလို့နိုင်ငံရေးလေးလာအကဲခန့်ဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်။ NLD အစိုးရလက်ထက်ကတည်းကဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ကလသမကကိုယ်စလဲပေါ့အဲ့ဒီအနေထားကနေပြီးတော့အာနာသိမ့်ပြီးတဲ့ခါကျတော့အစားထိုးလွှတ်လိုက်တဲ့ဟာကိုလေကလသမကကအသိမှမပြူဘူးငကိုရှိထားပြီးသားဦးကျော်မိုးထွန်းကလည်းနဆကကိုသူကိုစားမပြူဘူးဆိုပြီးတော့ကြီးညာလိုက်တဲ့အခါကျတော့အရင်ဆိုရဘူးပဲချက်ပြီးတော့အသိမှပြူနေတဲ့သဘောပေါ့နော်ပြည်သူလူထုရွေးကောက်တင်ပြောထားတဲ့အစိုးရကိုပဲချက်ပြီးတော့အသိမှပြူနေတဲ့သဘောသို့တော်လည်း NUG အစိုးရကိုအတိမတ်ပြုတယ်လို့လည်းမဟုတ်ပြန်ဘူးအဲကုလသမဂ္ဂရဲ့သဘောကအဲဆိုတော့ဒါကနတ်ဆက်ကအစိုးရအတွက်တော့ဒီကုလသမဂ္ဂမှာတော့ မျက်နှာကောင်းမရဘူးဆိုတဲ့အနေထားပေါ့
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးခရေကနိုင်ငံကိုစားပြုမှုအတွက်မြန်မာကိုယ်စားလှယ်ဟာစိုင်းငံ့ခံထားရတာအခုချိန်ထိဖြစ်ပါတယ်ပြီးခဲ့တဲ့နှစ်က NUG ဂျာကာလအစိုးရဘက်ကနေတာမတ်ကြီးဦးကျော်မိုးထွန်းနောက်မြန်မာစစ်ကောင်စီဘက်ကဗိုလ်မှူးကြီးအောင်သူရိသူတို့နှစ်ဦးကိုမြန်မာကိုယ်စားလှယ်နေရာအတွက်အပြိုင်အမိတင်သွင်းခဲ့တာပါနိုင်ငံကိုစားပြုမှုနေရာရနိုင်ဖို့ကိုလည်းနှစ်ဖက်အားပြိုင်နေရတဲ့အခြေအနေဖြစ်ပါတယ်တာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာကိုယ်စားလှယ်ဖြစ်တက်တန်းတိုးလိုက်ပေမဲ့နိုင်ငံကိုစားပြုမှုအရေးဆိုင်ငံ့ခံထားရတဲ့အခြေအနေဟာနိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုနိုင်မှုအတွက်အကန့်အသတ်တွေရှိနိုင်တယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုးကပြောပါတယ
်မြန်မာနိုင်ငံမှာကိုစားပြုရဲ့အစိုးရကိုအတိအမှတ်ပြုဖို့ခက်ခဲနေတယ်အဲ့အတွက်ကြောင့်မို့ဒီ credential အရေးလက်ခံပြီးသားဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲဆက်ထားရတယ်ဆိုတဲ့သဘောပေါ့ဒါပေမဲ့နိုင်ငံကိုစားပြုဆွေးနွေးခွင့်တော့မရှိဘူးဆိုတဲ့အပေါ်မြန်မာနိုင်ငံကိုစားပြုပြီးတော့ပြောဆိုဆွေးနွေးရဲ့အပိုင်းမှာကန့်သတ်မှုရှိနေတယ်။လက်ရှိအနေအထားမှာမြန်မာနိုင်ငံရဲ့အကျက်တဲအဓိကဖြစ်နေတဲ့မြန်မာနိုင်ငံအစိုးရဘာတူလဲဆိုရင်အဖြေကအခုထိမထွက်သေးဘူးဆိုတဲ့သဘော။အဲ့အတွက်ကျွန်တော်တို့ရှေးရှောင်ဒီနိုင်ငံတကာရေးရာညနေစာတွေမှာဒီလိုမျိုးအတိအမှတ်ပြုခံရဖို့အတွက်လုံးစရာအလုပ်တွေအများကြီးကျန်နေသေးရဲ့ဆိုတဲ့သဘောတော့ရှိပါတယ
်။ပြည်တွင်းမှာလက်နက်ကိုင်အစုအဖွဲ့အမျိုးမျိုးရှိနေကြတဲ့အချိန်မှာတစ်ဖက်ကိုအားတာလိုက်ရင်နောက်တစ်ဖက်ကလည်းပြန်တုံ့ပြန်လာနိုင်တဲ့အနေအထားတွေရှိနေလို့နိုင်ငံကိုစားပြုမှုအရေးအဖြစ်ထွက်ဖို့ကခက်ခဲနေဦးမယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။နိုင်ငံကိုစားပြုမှုနေရာရဖို့ကတော့နိုင်ငံရေးအခြေအနေအပြောင်းလဲတွေပေါ်မှာမူတည်နေလိမ့်မယ်လို့ဦးရဲထွန်းကသုံးသပ်ပါတယ
်။ NUG အနေနဲ့ကလည်းတနိုင်ငံလုံးကိုကိုစားပြုခွင့်ရအောင်ဟိုနိုင်ငံရေးအရာပေါ့နော်။အဲနိုင်ငံသားမှာလည်းသူကစူးစမ်းနေတယ်ပေါ့။ရုံးဖွင့်ခွင့်ပြုတာတို့ဘာတို့အဲ့အမျိုးတွေတော့ရှိလာနေတာပေါ့နော်ဥရောပသမဂ္ဂတို့ဘာတို့ကလည်းအတိမတ်ပြုတာတွေဘာတွေတော့ရှိလာနေတာပေါ့ဒါပေမဲ့နိုင်ငံတစ်ခုချင်းအနေနဲ့အတိမတ်ပြုတာကတော့ဥတည်ရှိသေးဘူးပြည်တွင်းမှာနိုင်ငံရေးအရာပြည်သူလူထုကိုဘယ်လောက်ကိုစားပြုနိုင်မလဲဆိုတော့ပြည်တွင်းကအခြေအနေတွေနဲ့ဆိုင်မှာပေါ့နှစ်ဖက်ကတော့ဒီအနေအထားကိုတော့ကြိုးစားနေကြတာပဲလေလက်ရှိမှာတော့နာဆာကာကဒတိုင်းပြည်လုံးမှာရှိတဲ့အနာရန်တရားတွေကိုသူကချုပ်ကန်ထားတဲ့အနေအထားဖြစ်တာပေါ့သူအနေအထားကတော့အရင်ကလည်းနိုင်ငံအင်းကြီးချင်းနိုင်ငံကြီးတွေရဲ့အတိမတ်ပြုထားမှုကိုလည်းခံရတဲ့အဆိုရဖြစ်နေတာပေါ့နော်အဲဒီလိုဟိုအနေအထားမှာအပြောင်းလဲဖြစ်အောင်တော့ NUG ကစူးစမ်းနေသေးလို့ပဲပြောရမှာပေါ့
VOE ကနေတာမတ်ကြီးဦးကျော်မိုးထွန်းကို Credential Committee အစည်းအဝေးဆုံးဖြတ်ချိန်မတိုင်ခင်တရက်ကတွေ့ဆုံမေးမြန်းခဲ့ရမှာတော့ယူကရိန်းကိုကူညီတယ်လို့မျိုးမြန်မာပြည်သူတွေကိုလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့ပြီးယူကရိန်းရေးနဲ့ပတ်သက်လို့လည်းကုလသမဂ္ဂမှာထောက်ခံပြောကြားခဲ့ကြောင်းပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာဆက်နာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမတ်ကြီးဦးကျော်မိုးထွန်းကိုစစ်ကောင်စီဘက်ကနိုင်ငံတော်တစ်စပောက်အဖြစ်ပြီးခဲ့တဲ့နှစ်ကလေးကဆွဆွဲထားတာပါနိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရနိုင်ငံကိုစားပြုခွင့်ရဖို့ကိုလည်းတန်တမာရေးလှုပ်ထုံးလုံနည်းတွေနဲ့အညီဆောင်ရွက်သွားဖို့စစ်ကောင်စီဘက်ကစူးစမ်းခဲ့တာပါရှင်
မဆွမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ရိုဟင်ဂျာဒုက္ခသည်များဆိုင်ရာသတင်းဆောင်မတပုတ်ကိုဆက်ပြီးတော့တင်ပြပေးလိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆက်ပဇာကစခန်းတွေမှာနေထိုင်နေကြတဲ့တသန်းနီးပါးရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဆက်နှစ်ရာဂိုင်းနှုန်းဟာမတန်ဆွမ်းနေဖြစ်ကြောင်းပြီးခဲ့တဲ့နှစ်အတွင်းလေ့လာချက်ကဖော်ပြပါတယ်မတန်ဆွမ်းနေအတွက်စခန်းတွင်သွားရလာရေးအခက်တွေ့ကြရသလိုဒုက္ခသည်တွေအတွက်ပေးတဲ့ဝန်ဆောင်မှုတွေကိုလည်းလက်လှမ်းမမီဖြစ်ကြရပါတယ်။ UNIFI သတင်းဆောင်မကိုအခြေခံပြီးတော့ပြောပြပေးမှာဖြစ်ပါတယ်ရှင်။ဆွစ်ဇာလန်ခြေဆိုင် Reach အဖွဲ့ရဲ့2021ခုနှစ်အတွင်းမှာရိုဟင်ဂျာဒုက္ခသည်စခန်းတွင်ပထမဆုံးကောက်ယူတဲ့စမ်းစစ်ချက်ကအခုလိုဖော်ပြတာဖြစ်ပါတယ်။ဒီရေအတွက်ကဖြစ်နိုင်ပွဲရှိတယ်လို့လည်းမတန်ဆွမ်းတွေကိုကူညီပေးနေသူတွေကယူဆကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်2019ခုနှစ်ကအကြမ်းဖက်မှုတွေကနေထွက်ပြေးလာကြရသူတွေတဲမှာအသက်အရွယ်ဆုံးမတန်ဆွမ်းတွေလည်းပါဝင်ခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်ဖာရီဒါကအခုလိုပြောပါတယ်
။အဝတ်သမားတွေဟာဘယ်လိုဟောစတူရီအစီ
သူတို့ကိုခက်ခက်ခဲခဲခေါ်လာခဲ့ရတာပါလမ်းနှစ်လျှောက်သူ့ကိုတဲပိုးပြီးတော့ခေါ်လာဖို့အတွက်ကျမခင်မုန်းတယ်မှာသူများတွေကိုလည်းအကူအညီတောင်းခဲ့ရပါတယ်ကျမလည်းအခုဒီအကျွေးတွေဆက်နေရတော့မှာ
2019ခုနှစ်မှာစတင်ရောက်လာကြတဲ့မတန်ဆွမ်းတွေကိုစခန်းတွင်းမှာကူညီဆောက်ရွက်ပေးသူတွေရှိကြောင်းရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကလည်း VOA ကိုပြောပါတယ်
ကွာဟောအပါတခုမလည်းလို့မရဘူးလေအဲအကြလည်းခဲလို့မရတယ်လို့လည်းရှိတယ်။ဒိုင်းစောလို့မရတယ်လို့လည်းရှိသေးတယ်။ဟောဥပမာမြစ်စင်းနဲ့မမဲနဲ့လို့လည်းရှိသေးတယ်။ဒါကသူတို့ကိုကွာတော့သူတို့သိဖို့တော့ဘာတော့သူတို့လုပ်ပြီးမယ်လို့သူတို့ပြောရတာပင်ကသူတို့ဆရာလုံလောက်တဲ့စေကူတာမှုတွေကမရနိုင်လို့ဆိုတော့
ရိုဟင်ဂျာဒုက္ခသည်ဖာရီဒါကအခုလို့ပြောပါတယ
်။ For you my baba ဟောတဲ့ရမဘွားလို့ဒီ
ဘင်းတက်ကလာထိုင်မသုံးဖို့သူ့အဖေကကျမကိုပြောပါတယ်။ခြေနှင်းကမကောင်းတော့ပါဘူး။မနေ့ကဆိုသူပြုတ်ကျပါတယ်
။မတန်ဆွမ်းနေတဲ့ဆက်သွယ်ဆောင်ရွက်နိုင်မဲ့နီလန်းတွေနဲ့ရှက်ရွံ့သိငယ်မှုမဖြစ်စေရေးအသိပညာပေးမှုတွေအပါအဝင်အကူအညီပေးသူတွေကိုလည်းလေ့ကျင့်သင်ကြားပေးနေကြပါတယ်။ရိုဟင်ဂျာဒုက္ခသည်ဖာရီဒါကအခုလိုပြောပါတယ်။
ပို့ပြီးတော့ကောင်းလာပါတယ်။နေ့တိုင်းလေ့ကျင့်ခန်းလုပ်တာကအကျိုးရှိပါတယ်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံ UNHCR နဲ့မိတ်ဖက်အဖွဲ့အစည်းတွေအထူးသဖြင့် Handicap International Humanity and Inclusion HI အဖွဲ့ကမတန်ဆွမ်းသူတွေသူတို့ကိုယ်တိုင်သွားလာလှုပ်ရှားနိုင်ရေးအတွက်ပြန်လည်ထူထောင်ရေးအထောက်အကူပစ္စည်းကိရိယာတွေနဲ့တခြားသောဝန်ဆောင်မှုတွေကိုဆောင်ရွက်ပေးနေကြပါတယ်။ Maria Carolina Rubio ဟာဆိုရင်ကောက်ဆက်ပစားက Humanity and Inclusionအကူအညီပေးရအဖွဲ့ရဲ့အကြီးအကဲစီမံကိန်းမှန်းကြီးဖြစ်ပါတယ
် Well unfortunately person with
ဘာသာစံတွေကိုအလေးပေးမှုနည်းပြီးသူတို့ဟာအကူအညီအလိုအဆုံဖြစ်နေစေပါဘာသာစံတွေအတွက်ဆောင်ရွက်ပေးတဲ့အဖွဲ့အစည်းတွေကတိတ်ပြီးနည်းပါသေးတယ် UNHCR ကိုကျေးဇူးတင်ပါတယ်အလိုအဆုံသူတွေကိုတကယ်ကိုဦးစားပေးဆောင်ရွက်နေတာပါရမုံငွေပြတ်သွားရင်တော့ဘာသာစံတွေအတွက်ထိခိုက်ရပါလိမ့်မယ်
တောင်ကုန်းတောင်ဆောင်တွေများပြီးရှင်နွန်ထူတဲ့လမ်းတွေကြောင့်မတန်ဆွမ်းနေတဲ့တက်ကြီးပိုက်လူတွေအတွက်သွားရည်လာရည်အခက်တွေ့စေပြီးဝန်ဆောင်မှုတွေရရှိရည်အတွက်လည်းအခက်အခဲဖြစ်စေပါတယ်။မတန်ဆွမ်းတူဖြစ်တဲ့မိုဟာမက်ဆိုရင်တနီယာကနေတနီယာသွားဖို့အချိန်အတော်ယူရတယ်လို့ပြောပါတယ
်။အဲ့ဒါနဲ့
ဒီကိုရောက်ဖို့တနားရီကြပါတယ်။ကျွန်တော်ကစာသင်ခန်းတွေ၊စျေးုံတွေ၊ဘယ်နေရာမှာရှိလဲဆိုတာကိုတခြားသူတွေကိုပြောပြကူညီနေရပါသူတို့လိပ်စာမသိဘူးဆိုရင်ပေါ့လေကျွန်တော်မြန်မာပြည်ပြန်ရောက်ရင်လည်းတခြားသူတွေကိုကူညီပေးမှာပ
ါဆွစ်ဇာလန်ချေဆိုင် reach အဖွဲ့ရဲ့2021ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်စခန်းမှာပထမဆုံးကောက်ယူခဲ့တဲ့စမ်းစစ်ချက်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွင်းကမတန်ဆွမ်းတဲ့အနေနဲ့ခိုးလုံရေးစခန်းတွင်းအရွှေ့အပြောင်းစခန်းတွင်းသွားရေးလာရေးနောက်အိမ်သာအသုံးပြုမှုနဲ့ရေချိုးတာတွေမှာပါအခက်အခဲတွေဖြစ်နေကြကြောင်းဒါ့အပြင်ဒုက္ခသည်စခန်းတွင်းကဝန်ဆောင်မှုတွေကိုရယူအသုံးပြုနိုင်ရေးအတွက်လည်းအခက်အခဲဖြစ်ကြရတယ်လို့ဖော်ပြထားပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးဆိုင်ရာသတင်းဆောင်မှတစ်ပုဒ်ကိုတင်ပြပေးမှာဖြစ်ပါတယ်။ plastic အမိုက်တိုက်ဖျက်ရေးမဖြစ်မနေလိုက်နိုင်ရမယ့်ပြဋ္ဌာန်းချက်တစ်ခုချမှတ်နိုင်အောင်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကကြိုးပမ်းနေကြပါတယ်။ပတ်ဝန်းကျင်ထိမ့်သိမ့်ရေးမှာအားနည်းချက်တွေရှိနေတဲ့မြန်မာနိုင်ငံရဲ့အခြေအနေကရောဘယ်လိုရှိနေပါသလဲ။ညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကပတ်ဝန်းကျင်ရေလှုပ်ရှားသူတို့ကိုဆက်သွယ်မေးမြန်းပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်
။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ကြရမယ့်ပလတ်စတစ်ညဉ့်ညံ့မှုတိုက်ဖျက်ရေးသဘောတူညီချက်မှာပလတ်စတစ်ပစ္စည်းမျိုးစုံထုတ်လုပ်အသုံးချရာကနေစွန့်ပစ်တဲ့အထိပလတ်စတစ်တန်လျာတစ်ခုလုံးလိုက်နာရမယ့်စီကံချက်တွေခြုံငုံထည့်သွင်းမှာဖြစ်ပါတယ်။ဥရုဂွေးနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံတကာညှိနှိုင်းဆောင်ရွက်ကော်မတီ INC ပထမအကြိမ်ညီလာခံကိုအွန်လိုင်းကနေတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်အရေးသက်ကြွအလှူရှာသူကိုဟိန်ထက်ဦးကသူ့အတွေ့အကြုံကိုအခုလိုပြောပါတယ်
။ပထမဆုံးအစည်းအဝေးမှာကျွန်တော်ကမြန်မာနိုင်ငံလူငယ်တယောက်အနေနဲ့ကုလသမဂ္ဂကတရားစီမံပြုပြီးတရားခွင့်ရခဲ့တယ်။အဲ့တော့တို့နိုင်ငံတွေဘာတွေကိုပလတ်စတစ်နဲ့ပတ်သက်ပြီးဘာတွေဆွေးနွေးနေလဲ၊ဘာတွေကဆွေးနွေးကြရဖြစ်နေလဲဆိုတော့လေ့လာခွင့်ရခဲ့တယ်။ပြီးတော့ကျွန်တော်လူငယ်တယောက်အနေနဲ့မြန်မာနိုင်ငံကိုစားပြုအနေနဲ့ကျွန်တော်မှာဘယ်လိုမျိုးစိတ်ပူပန်မှုတွေရှိနေလဲဆိုတာကိုတို့တင်ပြခွင့်ရခဲ့တယ်
။ကဘာတဝါနေရာပေါင်းစုံမှာတစ်ခါတုန်းပလတ်စတစ်အမိုက်တွေမြင်မကောင်းအောင်စုပုံလာနေတဲ့အတွက်ကဘာတစ်ခုလုံးပလတ်စတစ်နွန်းထဲနှိမ့်လာနေပြီလို့လဲတက်ကြွအလှူရှားသူတွေကတင်စားပြောဆိုကြပါတယ်။ဒါကြောင့်လဲပလတ်စတစ်ညံ့မှုတိုက်ဖျက်ရေးမှာစိန်ခေါ်ချက်တွေများလို့ပဲအမြန်ဆုံးအဖြေတရားရှာဖို့နိုင်ငံဆောင်ကိုယ်စားလှယ်တွေရောလူငယ်အဖွဲ့အစည်းတွေကပါတက်တက်ကြွကြွပါဝင်ဆွေးနွေးခဲ့တာပါ UNEP အမှုဆောင်ညွှန်ကြားရေးမှူး Inga Anderson ကညီလာခံအဖွဲ့မင်ခုမှအခုလိုပြောဆိုသွားပါတယ
် We must build an instrument that is broad enough and deep enough to cover
plastic patterns တစ်ခုလုံးကိုခြုံငုံနိုင်ပြီးနိုင်ငံမောင်းဆောင်ပါဝင်နိုင်မဲ့သဘောတူညီမှုတရားပေါ်ပေါက်လာအောင်ရေးဆွဲရမှာပါမရှိမဖြစ်မဟုတ်တဲ့ပြဿနာများတဲ့ plastic ပစ္စည်းတွေကိုဖယ်ရှားဖြစ်ဖို့လိုပါတယ် plastic ပစ္စည်းထုတ်လုပ်သူတွေကလည်းဖြစ်နိုင်မယ်ဆိုရင်ပြန်ပြီးအသုံးပြုလို့ရတာမျိုးဆွေးမြေ့ပစ္စည်းနိုင်တာမျိုးပုံစံမျိုးကိုထုတ်ရမှာပါဒါတွေကိုလည်းဆရာဘော်က theory တွေဖြစ်နေမဟုတ်ဘဲနဲ့အမှန်တကယ်လက်တွေ့ဖန်တီးတာမျိုးဖြစ်ရပါလိမ့်မယ်
ငါးချိန်ကျင်ပမဲ့ INC ညီလာခံမှာတော့ပလတ်စတစ်ကိုဘယ်လိုသုံးနေကြသလဲဘယ်လိုစွန့်ပစ်ကြမလဲဒီပလတ်စတစ်အမိုက်ပြဿနာကိုဘယ်လိုထိန်းချုပ်ကြမလဲဆိုတာကိုဆွေးနွေးကြတာပါကိုပိုင်အားထုတ်မှုနဲ့ INC ညီလာခံတက်ခွင့်ရတဲ့ကိုဟိန်ထက်ဦးကအခုလိုပြောပါတယ
်ဝမ်းလဲဖို့ကောင်းတာကျွန်တော်တို့နိုင်ငံရဲ့အခြေအနေအနေထားရရောကဟိုပြီးတော့ကျွန်တော်နိုင်ငံကိုနိုင်ကိုကပါဝင်မှုတအားအားနေတယ်ဗျအဲတခြားနိုင်ငံတွေကတရားဝင်တဘာဝပါဝင်ခြင်းဆိုင်ရာဝင်ကြီးလာတက်နေတဲ့အခါမှာကျွန်တော်တို့နိုင်ငံကဒီစီဝေးရှိနေတဲ့ဒီစီဝေးရလုပ်နေတဲ့အပြည့်ပြည့်စုံတဲ့တည်ဝင်စာရင်းတစ်ခုကြေညာမယ်ဆိုတာမှသတိထားမိဖို့မပေါ်ဘူးအဲ့တော့ဗမာနိုင်ငံရဲ့လူငယ်တယောက်အနေနဲ့ကျွန်တော်နိုင်ငံဘက်ကဘာမှအထောက်ပံ့မရခင်ဘူးဗျအဲ့တော့ကျွန်တော်တို့လူငယ်ကတော့စုစုပေါင်း၈ယောက်ပါဝင်ခဲ့တယ်နိုင်ငံတကာကလူငယ်တွေပဲကျွန်တော်တို့ကိုကုလသမဂ္ဂကလူငယ်နဲ့ကလေးလူငယ်များအဖွဲ့အစည်းဆိုတာရှိရပြ။အဲဒါနဲ့တရားဝင်ပြီးမှဆိုပြီးတော့စီမံပါဝင်ဝင်ပြီးပဲကြ။ဟုတ်ကျွန်တော်ကဗမာနိုင်ငံလူငယ်တရားဝင်နဲ့အဲအဖွဲ့နဲ့အတူပါဝင်ခဲ့ပါတယ်ခင်ဗျ
။မဖြစ်မနေလိုက်နာရမယ်ပြဋ္ဌာန်းချက်ဖြစ်တဲ့အတွက်သဘောရာမတိုက်ဆိုင်တာသဘောရာကွဲပြားတာမျိုးမဖြစ်ဖို့ပလတ်စတစ်အများဆုံးထုတ်လုပ်နေတဲ့တိုင်းပြည်ဖြစ်တဲ့အမေရိကန်နိုင်ငံကတိုက်တွန်းသွားပါတယ်။လူကျမ်းမာရေးနဲ့သဘာဝပတ်ဝန်းကျင်ကိုရောတော်ရင်တရိတ်ဆန်တွေကပါဘေးတင်နေတဲ့ plastic အမိုက်ကိစ္စဖြစ်ရှင်းနိုင်ဖို့အရေးတကြီးလိုအပ်နေတာကြောင့်သက်ဆိုင်ရာအစိုးရကနိုင်ငံရဲ့ရှေ့လုပ်ငန်းစဉ်အဖြစ်ချမှတ်ဆောင်ရွက်ဖို့လဲညီလာခံတက်ရောက်ခဲ့ကြသူတွေကအကြံပြုခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့ plastic အရေးပတ်ဝန်းကျင်ကြီးခြင်းပေမဲ့လမ်းစပြောင်းနေကြတယ်လို့လဲဘိုဟိန်ထက်ဦးကပြောပါတယ
်ဗမာပြည်ကဟိုဒီ process တစ်ခုလုံးမှာတော်တော်နောက်ကျကျန်နေရပြီဆိုတာကသတိထားရတယ်။တိုင်ဝမ်လည်းဟိုကောင်းတယ်ပေါ့။တချို့နိုင်ငံတွေဥပမာကျွန်တော်တို့အရှေ့တောင်အာရှဆိုလို့ရှိရင်စင်ကာပူနိုင်ငံမျိုးဆိုသူ့ရဲ့ပညာရေးစနစ်ထဲမှာအစား plastic ကမကောင်းဘူး။ပြီးတော့ plastic ဆိုတာကမြန်မာရဲ့ plastic တွေမဟုတ်ဘဲနဲ့များစွာရှိနေတယ်။ပြီးတော့ရေထဲကို plastic တွေကဆုံးပြတ်မှုတွေကဘယ်လိုမျိုးလူတွေကိုထိခိုက်နေလဲဆိုရဲနေရာတွေကိုဆွေးနွေးနေကြပြီ။ဒီအတွက်အနာဂတ်မှာဘယ်လိုလိုအားလုံးတို့တစ်ကမ္ဘာလုံးဘယ်လိုလုပ်ကြမလဲဆိုရဲအရာတွေကိုဆွေးနွေးနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံကပလတ်စတစ်ပြဿနာနဲ့ပတ်သက်လို့ဘယ်သူကတာဝန်ရှိမှန်းတော့ကျွန်တော်တို့မသိအောင်ဒီပလတ်စတစ်နဲ့ပတ်သက်ပြီးတော့ကိုယ်နိုင်ငံအတွက်မကောင်းဘူးဆိုတာသိရကိုယ်ပတ်ဝန်းကျင်အတွက်မကောင်းဘူးဆိုတာသိရအဲ့ဒီကဘယ်လိုမျိုးဘယ်သူကိုတော့ပြီးတော့ဟိုကျွန်တော်တို့ဘယ်လိုပါဝင်ရမလဲဆိုတာမေးဖို့တာမှမသိရတဲ့လမ်းစာမရှိဘူးဖြစ်နေ
တက်ကြွလှရှားသူတွေနဲ့နိုင်ငံကောင်းဆောင်တွေကတော့ဘုံရင်မှန်းချက်နဲ့ဝိုင်းဝန်းလောက်ကိုင်းရင်ရှင်းမှန်းချက်အတိုင်းအောင်မြင်ရမယ်လို့တတိချအယုံကြည်ထားတာပါနှစ်ပေါင်းထောင်ချီမပျက်စီးတတ်တဲ့ plastic အမိုက်ပြဿနာထိထက်ပိုဆိုးမလာအောင်လို့ဝိုင်းဝန်းကာကွယ်ဖို့ကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့အခုလိုကြိုးပမ်းနေရလဲဖြစ်ပါတယ်။နိုင်ငံအလိုက်နီလန်းတစ်တွေရှားပြီးတော့တီထွင်ကြံစားနိုင်ဖို့တိုးတက်မှုတွေကိုပုံမှန်တင်ပြကြဖို့လွတ်လပ်ပွင့်လွင်းစွာလုပ်ကိုင်ကြဖို့နဲ့စီရင်နှံပါတဲ့တိုင်းပြည်တွေကိုတော့ငွေကြေးကူညီထောက်ပံ့ဖို့အပြင်လှုပ်အပ်တဲ့သင်တန်းတွေနဲ့နည်းပညာတွေကိုပေးအပ်ဖို့လဲ INC ညီလာခံတက်ရောက်လာသူတွေကအကြံပြုခဲ့ကြပါတယ်။INC ကော်မတီညီလာခံကို၅ချိန်ကျင်းပဖို့အစီအစဉ်ထားတာပါ။လာမယ့်2023နဲ့2024မှာတော့ညီလာခံ၂ချိန်စီကျင်းပဖို့ရှိနေပြီး2025နှစ်လည်လောက်မှာတော့ပလတ်စတစ်ညဏ်မှုတိုက်ဖြစ်ရေးမဖြစ်မနေလိုက်နိုင်ရမယ့်မူဝါဒတရားအပြည့်အစုံချမှတ်ကြမှာလည်းဖြစ်ပါတယ်
။နန်းလောင်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့website ဆံမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook ဆံမျက်နှာနဲ့ YouTube ဆံမျက်နှာတို့ကနေလည်းအတန်လှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELTA70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ ဂျိုရုဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ14ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media လူကြီးများသတင်းတူနဲ့အတူနေရာပေါင်းစုံအကြောင်းစုံအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းကိုဘယ်လိုများဝေဖန်သုံးသပ်နေကြသလဲဆိုတာကိုကြည့်ရှုချက်ရအောင်ပါရှင်။ဥကျော်စန်းသားကမူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြပေးပါမယ်
။ Europe and ASEAN should work together on Myanmar crisis. မြန်မာပြည်နာအတွက်ဥရောပနဲ့ ASEAN လက်တွဲလှုပ်ဆောင်သင့်တယ်ဆိုတဲ့ကောင်းဆောင်နဲ့ John Sefton ရဲ့ဆောင်းပါးကို The Diplomat ကထုတ်နှုတ်ပြီးဥစွာပြောပြလိုပါတယ်။ဒီဇင်ဘာ14မှာဥရောပသမဂ္ဂကောင်းဆောင်တွေနဲ့ ASEAN ကောင်းဆောင်တွေတွေ့ဆုံတဲ့အခါမှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကမဖိတ်ပါဘူး။သူနဲ့သူရဲ့တပ်ဖွဲ့တွေဟာအတိုက်ခံတွေတိုင်းရင်းသားတွေအပေါ်ရက်စက်ကြမ်းကြုတ်တဲ့လှုပ်ဆောင်မှုတွေကျူးလွန်ခဲ့ကြတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်ဥရောပသမဂ္ဂအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့သူ့အပေါင်းပါတွေစီးပွားရေးလုပ်ငန်းတွေကိုဒဏ်ခတ်အရေးယူထားတယ်။ဒါပေမဲ့လည်းဥရောပသမဂ္ဂရဲ့ပြင်းထန်တဲ့ဒဏ်ခတ်မှုနဲ့ကိုက်ညီအောင်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကမလုပ်ဆောင်ရဘူး။သူတို့ပြန်စစ်ကောင်စီရဲ့သဘာဝတန်ငွေလုပ်ငန်းနဲ့ဝင်ငွေကိုလက်ခံပေးတဲ့ဗန်ဒိုက်တွေကိုထိခိုက်အောင်မလုပ်နိုင်ဘူးလို့ဆိုထားပါတယ်။ဥရောပသမဂ္ဂနိုင်ငံခြားဆက်ဆံရေးအကြီးအကဲဂျိုးဆက်ဗိုရောကတော့ထိရောက်တဲ့ဖိအားပေးခြင်းဒီတာလျင်မြန်မာပြည်နယ်ရဲ့တခုတည်းသောထွက်ပေါက်ဖြစ်တယ်လို့ဆိုထားပါတယ်တဲ့။ဒါပေမဲ့စိန်ကောင်းစီယာကတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်အပါအဝင်ဥရောပသမဂ္ဂခေါင်းဆောင်တို့ကမြန်မာပြည်နယ်ပြည်လည်ရေးအတွက်စစ်တပ်နဲ့ဆွေးနွေးပွဲဖြစ်အောင်အာဆီယံသံတမန်နီးအရာဥစည်းဥဆောင်လုပ်ဖို့လိုအပ်တယ်ဆိုပြီးဆက်လက်တိုက်တွန်းနေကြတာပဲဖြစ်တယ်လို့ဆိုပါတယ်။တကယ်တော့ဥရောပသမဂ္ဂရောအာဆီယံပါမြန်မာပြည်နယ်ကိုတဖွဲ့ရဲတူရဲကင်တွယ်လို့မရနိုင်ပါဘူး။ဥရောပသမဂ္ဂနဲ့အာဆီယံခေါင်းဆောင်တွေဟာမြန်မာပြည်နယ်နဲ့ပတ်သက်ပြီးပုံမှုခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့သဘောတူညီချက်တခုဆက်မှတ်ရမှာဖြစ်တယ်။အာဆီယံဟာမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကရက်ဆိုင်ဖို့အထိစဉ်းစားထားတဲ့လို့လည်းပြောထားပါဗျ။ရုရှားနဲ့တရုတ်စီကလက်နက်တွေဝယ်ယူတာဆက်လက်မလုပ်နိုင်အောင်ကုလသမဂ္ဂရဲ့လက်နက်ရောင်းချမှုပိတ်ပင်ရေးတိတိယောက်ယောက်ဖြစ်လာစေဖို့ဥရောပသမဂ္ဂနဲ့အာဆီယံတို့ပူးပေါင်းကြိုးပမ်းရမယ်။လုံခြုံရေးကောင်စီမှဒါမအောင်မြင်နိုင်ပေမဲ့ဒီတက်နာကိုဆွေးနွေးခြင်းအပြင်စစ်ကောင်စီကိုပုံမှုအထူးကြံဖြစ်လာစေနိုင်မယ်လို့လည်းဆိုထားပါဗျ။ဥရောပသမဂ္ဂအာဆီယံအမေရိကန်ပြည်ထောင်စုနဲ့တခြားသက်ဆိုင်ရာနိုင်ငံတွေအားလုံးတန်ခတ်ပိတ်ဆို့မှုတွေအရေးယူမှုတွေဟာပတ်နက်ပြင်းထန်ခိုင်မာညီညွတ်မှုရှိရမယ်။ဒါမှသာလျှင်စစ်ကောင်စီဗိုလ်ချုပ်တွေသူတို့လုပ်ရက်ကိုပြောင်းလဲသွားမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ Humanitarian peril on Western border အနောက်နယ်စပ်ကစာနာမှုအန္တရာယ်ကြီးဆိုတဲ့ခေါင်းစဉ်နဲ့ဘင်ဂိုပို့စ်မှာရေးသားထားသူကတော့ကာဝီထွန်ကစ်တာဗွန်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အတိုင်းဝန်ကလက်မဲ့ရွေးကောက်ပွဲအတွက်ပဲအားစိတ်နေချိန်မှာစာနာမှုပြဿနာကြီးဖြစ်လာမဲ့အရေးကိုမျက်ွယ်ပြုနေကြပါတယ်။ကိုဗစ်မဖြစ်ခင်မြန်မာပြည်မှာဆက်အနာမသိခင်ကထိုင်းမြန်မာနယ်စပ်ပြဿနာဟာလက်နိုင်ချေနိုင်အဆင့်မှာအေးဆီးရှိနေခဲ့ပေမဲ့လက်မဲ့လာပိုင်းအတွင်းမှာပဲပောက်ကွဲရောမဲ့အချိန်ကြီးဘုံကြီးတလုံးလိုဖြစ်လာနေပြီးထိုင်းအစိုးရကထိန်းချုပ်မှုမရှိနိုင်တဲ့နေရာတွေမှာမိဘလေးတစ်ခုစတင်လိုက်ကြတဲ့ပြဿနာကြီးပောက်ကွဲလာနိုင်တယ်လို့ရေးထားပါတယ်ခင်ဗျာ။
ဥကျော်စန်သားကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်မှာပါ။ရုရှားတွေအချင်းချခဲ့တဲ့အမေရိကန်အိုလံပစ်ဆုရစိတ်ရှင်ဘတ်စကတ်ဘောကစားသမားဘရစ်နီဂရိုင်နာနဲ့ရုရှားလက်နက်မှောက်ခိုးကူသူပီတာဘောက်တို့ကိုအမေရိကန်နဲ့ရုရှားတို့အချင်းသာလဲလှယ်ရေးအစီအစဉ်အရအပြန်အလှန်လွှတ်ပေးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကမှတ်ချက်ပေးပြောဆိုနေကြဆဲပါ။ဒီချောင်းကိုတော့ VOA သတင်းထောက် RH Ara Varsity ပေးပို့တဲ့သတင်းဆောင်မကိုကိုအောင်အောင်ကပြောပြပေးမှာဖြစ်ပါတယ
်။အမ မေရိကန်အားကစားသမားနဲ့ရုရှားလက်နက်မှောင်ခိုးကုန်တွေတို့ကိုအမေရိကန်နဲ့ရုရှားတို့အလဲအလှယ်လုပ်ခဲ့တာပါအမေရိကန်ဆိုရဘက်ကအိုလံပစ်ရွှေတံဆိပ်ဆုနှစ်ကြိမ်ရဘူးတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားဘရစ်တနီဂရိုင်နာလွတ်မြောက်အောင်နဲ့ရုရှားဘက်ကတင်မင်းတမန်ကုန်တယ်လို့လည်းသိကြတဲ့ရုရှားလက်နက်မှောင်ခိုးကူသူဗစ်တာဘူရိုကိုအကျဉ်းသားအလဲအလှယ်လုပ်ခဲ့တာပါဘုရားအထူးသဖြင့်ပြည်ပခါတွေအပြင်းထန်ဖြစ်ပွားလေရှိတဲ့အာဖရိကနိုင်ငံတွေကိုတရားမဝင်လက်နက်တင်ပို့ခဲ့တာကြောင့်သူ့ကိုထိုင်းနိုင်ငံမှာဖမ်းဆီးခဲ့ပြီးနောက်2010မှာအမေရိကကိုလွှဲပြောင်းပို့ဆောင်ခဲ့တာပါသူ့အပေါ်အမေရိကန်တွေကိုတပ်ဖြတ်ဖို့ပူးပေါင်းကြံစည်ခဲ့မှုအပြင်တခြားအမှုတွေနဲ့လည်းဆွဲချက်တင်ခဲ့ပါတယ်ဂရိုင်းနာကတော့သူ့ဘတ်စကတ်ဘောအသင်းနဲ့ဆုံဖို့ရုရှားကိုရောက်ရှိစမှာဗိတ်အီစီဂရက်နဲ့တောက်တဲ့ဈေးကြောက်စီတည်ဆောင်မှုနဲ့အဖမ်းခံခဲ့ရပြီးဆယ်လကြာအကျဉ်းချခံခဲ့ရတာပါအခုလိုအကျဉ်းသားအလဲအလှယ်လုပ်တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဘိုင်ဒန်အစိုးရကကာကွယ်ပြောဆိုပါတယ
် In a negotiation you do what you can
စီစဉ်ညှိနှိုင်းရမှာကိုယ့်ဘက်ကတက်နိုင်သလောက်ဆွမ်းဆောင်နိုင်သလောက်ကိုလုပ်တာပါတော်တော်လေးညှိနှိုင်းပြီးမှအဆင်ပြေသွားတာပါပြီးခဲ့တဲ့သတင်းဘက်ကဒီလိုသဘောတူညီခဲ့တာဟာဖြစ်နိုင်ခြေရှိခဲ့တဲ့သဘောတူညီချက်ပါအခုချိန်မှာဒီကိစ္စကိုလုံးရမယ့်အချိန်ဖြစ်တယ်လို့လုံးလဲလုံးခဲ့ပါတယ်
။အကျဉ်းသားလေးလေးလုတ်ခဲ့တာနဲ့ပတ်သက်လို့တချို့တွေကဝေဖန်နေကြပါသေး။ရုရှားမှာအခုလိုမျိုးလုတ်ကျန်းပြီးတော့ထောင်ဒဏ်ချခံရသူတွေရဲ့ American Marine တပ်ဖွဲ့ဝင်ဟောင်း Paul Whelan လည်းပါဝင်ပြီးသူဟာ Grinder ထက်ထောင်ထဲမှာအချိန်ကြာကြာပိုနေနေရသူပါ။တချို့လုံးမှုနဲ့ Whelan ကို2020ရုံးကထောင်ဒဏ်16နှစ်ချမှတ်ခဲ့တာဖြစ်ပြီးဂရိုင်းနာနဲ့အတူပြန်လွတ်ပေးလိုက်မယ်လို့စစ်စစ်ညှိနှိုင်းသူတွေဘက်ကမျှော်လင့်ခဲ့တာပါ။ဒါပေမဲ့လည်းပြန်လွတ်မြောက်မလာခဲ့တာကြောင့်အခုလိုအလဲအလှယ်လုပ်ခဲ့တာကိုတစ်ဖက်ကအခွင့်ကောင်းယူလာမှာမျိုးထောက်ပြကြပါရစေ။
And I do worry about the implications.
နောက်မှလည်းဒဇာကန်ဖန်ဆီတာမျိုးတွေဖြစ်လာမှာကိုစိုးရိမ်ပါတယ်။ကျွန်တော်တို့ဖန်ဆီထိမ့်သိမ်းထားတဲ့သူတူကိုသူတို့တက်ဆိုင်ရာနိုင်ငံကပြန်လိုချင်တဲ့ဆိုရင်တယောက်ယောက်ကိုပြန်ဖမ်းပြီးအပေးယူလုပ်ဖို့ပြောလာနိုင်ပါတယ်။
အမေရိကကိုပြန်ရောက်လာတဲ့အခါမှာ Grinder ဟာ Texas ပြည်နယ် San Antonio မြို့က Brooks စစ်ဆေးရုံမှာကုသမှုခံယူနေပါရခင်ဗျာ
။ကိုအောင်အောင်ပါရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနဲ့အတွင်း Social Media ပေါ်မှာလူကြည့်များတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြပေးမှာဖြစ်ပါတယ်။ Ukraine တပ်မတော်နေမှာသမ္မတ Zelensky ရှေ့တန်းစစ်မြေမြေပြင်စစ်တီတွေကိုကိုယ်တိုင်သွားပြီးတော့ဂုဏ်ပြုခဲ့ပါတယ်။အမေရိကန်ကအနုမျိုးပုံတည်ဆောင်နိုင်တဲ့ B-21 ကိုပြောက်လေယာဉ်ကိုမိတ်ဆက်လိုက်ပါတယ်။ကာတာကမ္ဘာဖလားဘောလုံးပွဲမှာတော့မှောင်ခိုလက်မှတ်တွေဈေးအများကြီးတင်ရောက်နေပါတယ်။ဒီလိုဆိုရှယ်မီဒီယာဘောကလူကြီးများတဲ့တမိနဲ့သတင်းအတိုလေးတွေကိုမအေးတနာကျော်စူးစီးတင်ပြထားပါတယ်ရှင်။
ယူကရိန်းရှေ့ကျန်ရှေ့တန်းစစ်မြေပြင်ကတပ်ဖွဲ့ဝင်တွေကိုသမ္မတဗလိုရီမီယာဇယ်လန်စကီစုတစိတ်တွေချီးမြှင့်နေတာပါဒီဇင်ဘာလ6ရက်နေ့မှာကြာရောက်တဲ့ယူကရိန်းတပ်မတော်နေအထိမ်းအမှတ်ဖြစ်ရုရှားကျူးကျော်စစ်မှာနိုင်ငံအတွက်ခုခံတိုက်ခိုက်နေကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့သမ္မတဇယ်လန်စကီဒွန်ဘတ်စ်ဒေသကရှေ့တန်းစစ်မြေပြင်တနေရာကိုသွားရောက်ခဲ့ပါတယ
်ယက်ကိုချွမ်ပေါ်ကြကိုတဇက်ချူစီကစ်မီတ်စ်ဆေရှမမောဂျမမေ
တိုက်ပွဲတွေပို့ပြီးပြင်းလာတယ်နေနာစရာတွေပိုများလာတယ်ဆိုပေမဲ့ကျွန်ုပ်တို့ရဲ့ခိုင်မာမှုကတမ်နိလိုပဲတည်တယ်ပါတယ်ခင်ဗျားတို့ရဲ့ဇွဲနဲ့ရဲဇွမ်းတက်တီကြောင့်ကျွန်တော်တို့လွတ်လပ်ရေးရရှိမှာပါအထူးဂုဏ်ယူပါတယ်လို့သမ္မတကစစ်သည်တွေကိုပြောကြားသွားပါတယ်ဒီကြားဗီဒီယိုမှာတော့ရုရှားထိန်းချုပ်တဲ့ဘာခမုတ်မြို့နီးကယူကရိန်းကိုထိန်းချုပ်ထားတဲ့ Sloviansk မြို့ကနေပြီးတော့သမ္မတမိန့်ခွန်းပြောခဲ့ပါတယ
်ကျွန်တော်ဝိရှ်အလေးရတဲ့ရှောဆိုင်စနစ်မီနမ်စတာလန်စတာလေဗန်ဝါရှေဗီဒွာ
ခရိုင်းမီးယားဒေါနက်စ်လူဟန်စ်တကိုလွတ်မြောက်အောင်လုပ်ပြီးတော့မှကီးဖ်မြို့တော်ကလွတ်လပ်ရေးရင်ပြင်ကိုကျွန်တော်တို့ရောက်နိုင်ပါမယ်လို့သမ္မတကပြောသွားပါတယ်ခရိုင်းမီးယားဒေသဟာ2014ခုနှစ်မှာရုရှားလိုလာတဲ့ခွက်တရေသမားတွေတင်းယူပြီးတဲ့နောက်ရုရှားကသူ့ရဲ့လက်အောက်ကိုရောက်ရှိကြောင်းကြေညာခဲ့တာပါအခုလည်းရုရှားကတခြားဒေသတွေမှာအခြေမလာပဲနိုင်ငံအရှိကျန်ဒွန်ဘတ်စ်ဒေသကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့လုပ်နေလို့သမ္မတဇယ်လန်စကီတွားရောက်ခဲ့တယ်စလိုဗီယန်ခ်မြို့နာကဘမော့ခ်မြို့တဝိုက်မှာတိုက်ပွဲတွေပြင်းထန်နေပါလေ အမေရိကန်အာကာသနဲ့ကာကွယ်ရေးနည်းပညာကုမ္ပဏီ Northrop Grumman Corporation ကအမေရိကန်စစ်တပ်အတွက်ပထမဆုံးတာဝေးသွား Stealth ကိုပြောင်းအနုမျိုးပုံစံလေယာဉ်ကိုအခမ်းအနားနဲ့ဖွင့်လှစ်မိတ်ဆက်လိုက်တာဖြစ်ပါတယ်ဒါနှစ်ပေါင်း30ကျော်အတွင်းပထမဆုံးဗျူဟာကျဘုံကျဲလေယာဉ်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဒွိုက်တ်အော့စတင်ကပြောသွားပါတယ်။
And even the most sophisticated air defense systems will struggle to detect a B-21 in the sky.
အစိမ်းအမြင့်ဆုံးရန်သူရှာဖွေရေးစနစ်တွေတောင်မှဒီ B-21 လေယာဉ်ကိုတွေ့ရှိဖို့ခက်လိမ့်မယ်လို့လည်းဆိုပါတယ်။ American လို့ B-21 radar ကိုပျောက်လေရင်ကတာဝေးလဲပြန်တန်းနိုင်လေထဲမှာပဲစီးဖြည့်လို့ရတဲ့ဤပညာလည်းပါတာပါ။ B-21 လေယာဉ်ကရိုးရိုးပုံးနဲ့တည်နိုင်တယ်လို့အနုမြူပုံးတွေကိုလည်းတည်ဆောင်နိုင်တာဖြစ်ပါတယ်။လေယာဉ်တစ်စင်းထုတ်လုပ်ခန်းကတော့2010ခုနှစ်ကငွေတန်ဖိုးဒေါ်လာတန်550စမယ်လို့ခန့်မှန်းထားပေမဲ့ဒီနေ့ငွေတန်ဖိုးနဲ့ဒေါ်လာတန်950ကျပါတယ်။အခုလောလောဆယ် American လေတက B-21 အစင်းတရားဝယ်ယူပြီးတော့လက်ရှိသုံးဆွဲနေတဲ့ B-1 နဲ့ B-2 လေယာဉ်တွေနေရာမှာအစားထိုးသွားမှာပါ။စာတောင်နိုင်ငံကိုတာဝန်နဲ့ရောက်နေကြတဲ့တူရကီကာဝေးရေးဝန်ကြီးဌာနကဘုံရှောက်ဖွေအထူးတပ်ဖွဲ့ဝင်အနံ့ခံခွေးဖြစ်ပါတယ်။ဒိုဟာမြို့ကအာကစားရုံမှာဘုံတို့ဖောက်ခွေရေးပစ္စည်းတို့ကိုလိုက်ရှာတဲ့အစမ်းလေးစစ်မှုဖြစ်နေအာကစားရုံအနံ့ကားတွေကိုခွေးတွေလိုက်အနံ့ခံပြီးတော့ဖောက်ခွေရေးပစ္စည်းတွေရှောက်ဖွေနေပါတယ်။ဒီဇင်ဘာလ3ရက်နေ့ဘုံအန်ရဲ့ကာဝေးရေးအစမ်းလေးစစ်မှုမှာဖောက်ခွေရေးကျွမ်းကျင်သူတွေထိ ंछ ုပ်ဖောက်ခွေမှုတွေလည်းပြုလုပ်ခဲ့ပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားအလုံးစုံရေးအတွက်ကမ္ဘာဖလားမကျင်းပခင်ကတည်းကတူရကီကကာတာတပ်ဖွဲ့ဝင်တွေကိုလေ့ကျင့်ပေးနေတဲ့အဖြစ်အခုကျင်းပနေတဲ့အတွက်လည်းလုံခြုံရေးတပ်ဖွဲ့ဝင်တောင်းချီကိုပို့ထားတာမှာတူရကီတပ်ဖွဲ့ဝင်တွေနဲ့အတူဖောက်ခွဲပစ္စည်းအနှံ့ခံအထူးကျွမ်းကျင်ခွေးတပ်ဖွဲ့ကိုလည်းထဲလွှတ်လိုက်တာပါဒီကာတာကမ္ဘာဖလားဘောလုံးပွဲအတွက်တူရကီလုံခြုံရေးတပ်ဖွဲ့ဝင်တွေပို့ပေးတာမှာတော့အထူးကယုံထင်းရဲတပ်ဖွဲ့ဝင် 3,000 လောက်အပြင်အထူးတပ်ဖွဲ့ဝင်100ဘုံအနှံ့ခံခွေး 50 နဲ့သူတို့ကိုကင်တွယ်တဲ့သူတွေနောက်ဘုံကျွမ်းကျင်သူအယောက် 50 ပို့ထားပေးပါတယ်တူရကီနဲ့ကာတာဟာအခုနှစ်ပိုင်းတွေမှာဆက်ဆံရေးကပိုနေနေကက်ကက်ဖြစ်နေပြီးတော့တခြားပင်လယ်ကွေ့နိုင်ငံတွေနဲ့မကြည်လည်မှုတွေမှာဆိုရင်တူရကီကကာတာဘက်ကရပ်တည်ပေးတယ်လို့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလည်းမကြာခဏလှုပ်ဆောင်တာတွေ့ရပါတယ်ကမ္ဘာဖလားဘောလုံးပွဲမှာဘောလုံးပွဲလက်မှတ်ဝယ်မရလို့နောက်ဆုံးတော့လက်မှတ်ဝယ်ခြင်းမရဲဆိုတဲ့ဆိုင်းဘုတ်ထောင်ပြီးတော့ကွင်းပေါင်နာကစောင့်ဝယ်ကြတာတွေ့ရပါတယ်။တရားမဝင်လက်မှတ်မှောက်ခိုးတွေကလည်းဈေးကို60%တရားမှာတယ်။အာဂျင်တီးနားဘောလုံးသမားမက္ကဆီကန်နာကြည့်ရဖို့ဒီကြီးကနေပြီးတော့ကာတာနိုင်ငံကိုလာခဲ့သူအဖရက်အာလီအတွက်ကအာဂျင်တီးနားပွဲကြည့်ရဖို့ဘယ်ဈေးပဲပေးရပေးရသူတက်ထိုင်တဲ့ပမာဏဆိုပေးဖို့အသင့်ပဲဖြစ်ပါတယ်။လက်မှတ်တစ်စောင်$2,000တကယ်ကြားတဲ့ငွေထက်60,000လို့သူမတက်နိုင်ပေမဲ့ပွဲမစခင်လေးနိုင်ဝဲလောက်လို့မှာပဲလက်မှတ်တစ်စောင်ကို$500နဲ့ရောင်းလာတော့သူပြပြကြီးဝယ်ကြည့်ခဲ့ပါတယ်လက်မှတ်မှောင်ကိုမရောင်းရလို့တတ်မှတ်ထားပေမဲ့လက်မှတ်ဝယ်ခြင်းတဲ့သူတွေလက်မှတ်ပြန်ရောင်းတဲ့သူတွေကိုရဲလဲမနိုင်တော့ပါဘူးကာတာရဲ့ FIFA အထူးဥပဒေအရလက်မှတ်မှောင်ကိုရောင်းသူကိုမိလက်မှတ်မှောင်ကိုဈေးရဲ့ဆယ်ဆဒဏ်ကြေးချမှာဖြစ်ပါတယ်လက်မှတ်ကိုတရားဝင်အရောင်းစင်တာအပြစ်ဘက်မှာတော့လက်မှတ်ကုမ္ပဏီဆိုတဲ့အတန်နဲ့ကြီးညာချက်ကိုအတန်ချက်ဆက်ကနေပြီးတော့ထပ်ပြန်တက်လဲလဲကြီးညာပေးနေပါတယ်ရှုံးထွက်ပွဲစဉ်တွေကန်နေရမလို့လူတွေကပို့ကြည့်ခြင်းပြီးတော့လက်မှတ်တွေကလည်းအယောင်းစင်တာရောအွန်လိုင်းကပါဘလို့မှဝယ်မရတဲ့အနေအထားဖြစ်နေပါတယ်ဦးခေါင်းတွေမော့ထားပြီးတော့ဗဇက်ကလည်းအစာကိုအဆက်မပြတ်ဝါနေတယ်အချောဆုံးအလှဆုံးကလပ်အုပ်တွေစီတန်းပြီးတော့ကိုဟန်ပြနေကြတာပါဟုတ်ပါတယ်ကာတာနိုင်ငံမှာပြိုင်ပွဲကျင်းပတာကမ္ဘာဖလားဘောလုံးပွဲတွေမကပါဘူးကာတာကလပ်အုပ်အလှပြိုင်ပွဲလည်းကျင်းပခဲ့တာပါကာတာနိုင်ငံအက်ရှိုင်းနီယာမြို့မှာကာတာကလပ်အုပ်မဇာယန်ကလပ်ကစီစဉ်ပြီးတော့ကလပ်အုပ်အလှပြိုင်ပွဲကျင်းပခဲ့ပါတယ
်ကူရတ်အယ်ဂဒမ်အော်ကာစ်အယ်အာလမ်ကူရတ်အယ်ဂဒမ
်ဒီပြိုင်ပွဲကကမ္ဘာဖလားဘောလုံးပွဲလို့ပါပဲကလပ်အုပ်အလှပြိုင်ပွဲကမ္ဘာဖလားဖြစ်ပါတယ်ပင်လယ်ဝေးကော်ပိုရေးရှင်းကောင်စီဝင်နိုင်ငံတွေဝန်ထမ်းကြပါတယ်နာမည်ကြီးတွေလည်းပါပါတယ်ဒီနေ့9ရက်မြောက်နေ့ကျင်းပတာပါလို့ကလပ်ဥက္ကဋ္ဌဖြစ်တဲ့ဟာမက်ဂျာဝိုင်အယ်အက်ဖာကပြောသွားပါတယ်ပြိုင်ပွဲဝင်ကလပ်ဥတွေကအသက်နဲ့အမျိုးပေါ်မှာမူတည်ပြီးတော့အမျိုးအစားခွဲပြိုင်ပွဲဝင်ကြရပါတယ်ကလပ်ဥရဲ့အလောက်ကိုဆုံးဖြတ်ရမှာတော့အမျိုးတစ်မျိုးနဲ့တစ်မျိုးအတွဲတတ်မှတ်ဆုံးဖြတ်ချက်တွေမတူပါဘူးကိုခဏအရွယ်စား2ရက်တည်နေရ2ရက်ကြပုံထောင်ပုံဗဇက်ဝိုက်ပုံဒီလိုတတ်မှတ်ချက်တွေအမျိုးမျိုးရှိပါတယ်ရှင်းပြရမှာမှန်ကန်မှုနဲ့မျက်နှာကိုခွဲစိတ်ပြုပြင်ထားတာမျိုးမဖြစ်ဖို့တရိတ်ဆန်ဆေးပညာရှင်တွေကြိုတင်စစ်ဆေးထားပါသေးတယ်
ငါအေးတန်နာကြပါရှင်။အခုတော့နေရာပေါင်းဆိုအကြောင်းဆိုအစီအစဉ်ကိုရှုစားနှားဆင်ကြရမှာဖြစ်ပါတယ်။မြန်မာရွှေပြောင်းအလုတ်သမားအများအပြားတွားရောက်အလုတ်လုပ်နေကြပေမဲ့ထိုင်းနိုင်ငံမှာပြည်ဝင်ခွင့်တရားဝင်နေထိုင်ခွင့်မရှိကြသူတွေကအများအပြားရှိပါတယ်။ထိုင်းနိုင်ငံမှာအလုတ်လုပ်ပြီးရေရှည်နေထိုင်ဖို့ဘလို့အထောက်အထားမြုပ်ရဖို့လိုပါတယ်။မြန်မာပြည်သားတွေကြအပြုံးမြတဲ့ပန်းရောင်ကတ်နဲ့ပတ်သက်လို့အစိုးအကောင့်တွေကတော့ဒီသတင်းပတ်မန်းညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားကြည့်ရှုကြပါရှင်။
မြန်မာအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေဟာတရားဝင်အနေနဲ့တော့ထိုင်းမြန်မာနှစ်နိုင်ငံအစိုးရသဘောတူညီချက် MOU နဲ့လာရောက်အလုပ်လုပ်ကိုင်ကြရပါတယ်
။လက်ရှိကတော့ရွှေပြောင်းအလုပ်သမားတွေအတွက်ဆိုလို့ရှိရင်တော့ဝင်လာဖို့လမ်းကြောင်းကနှစ်ကြောင်းရှိတယ်။အဲ့တော့ဗမာပြည်ကနေပြီးတော့တရားဝင်လာမယ်ဆိုလို့ရှိရင်တော့ MOU စနစ်ပေါ့နှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်လာလို့ရတယ်။အဲ့လိုလူမျိုးတွေကြတော့သူကဗမာပြည်ကဒီတရားဝင် agency ပေါ့တရားဝင် agency တွေမှာကိုကနာမည်စင်းရင်းသွားပြလို့ရှိရင် agency တွေကနေပြီးတော့ထိုင်းမှာရှိတဲ့ company နဲ့သူကဟိုစာချုပ်နဲ့ visa နှစ်နှစ်ဝတ်ပါမယ်နှစ်နှစ်ပေါ့နော်အဲ့ဆက်ရုံကိုတခါတည်းအရောက်ပို့ပေးတယ်ပေါ့ဒါကကြတော့ဒါဗမာပြည်ကနေပြီးတော့တရားဝင်လာတဲ့အတွက် visa နှစ်နှစ်ဝတ်ပါမယ်နှစ်နှစ်နဲ့ဒီထိုင်းကိုရောက်တဲ့အချိန်မှာအဲ့ဒီ agency ကပို့ပေးတဲ့ဆက်ရုံမှာတခါတည်းအလုပ်ဝင်ရုံပဲပေါ့နော
် MOU ဝတ်ပါမယ်ကိုင်ဆောင်ထားသူတွေဟာထိုင်းနိုင်ငံထဲမှာ၄နှစ်ဆက်တိုင်နေထိုင်ပြီးအလုပ်လုပ်ကိုင်ကြတာပါ
ဒီမျိုးအစားကကြတော့သူကပထမလာလို့ရှိရင် visa နှစ်နှစ်ဝတ်ပါမယ်နှစ်နှစ်နဲ့သူကလာတယ်ဒီထိုင်းနိုင်ငံထဲမှာသူကနောက်ထပ် visa နှစ်နှစ်ဝတ်ပါမယ်နှစ်နှစ်ထပ်တိုးပေးတယ်ပေါ့သူကတရားဝင်၄နှစ်နေဝင်ရှိတယ်အဲ့ဒီ၄နှစ်ပြင်ဒါဗမာပြည်ပြန်ဗမာပြည်ကိုသူကပြန်ပြီးတော့မှဒါနောက်ထပ်တစ်ခေါက်ထပ်လာတာပေါ့
ဒီလို MOU နဲ့အလုပ်လုပ်ကင်ကြတဲ့သူတွေရှိတယ်လို့တချို့ကလည်းထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာကြပြီးအလုပ်လုပ်နေကြသူတွေကလည်းတန်းနဲ့ချီရှိနေပါတယ
်ဟိုဗမာပြည်ကနေပြီးတော့ဟိုတရားမဝင်ခုတ်ဝင်လာတယ်ဒီလိုရောက်တဲ့အခါကျတော့ထိုင်းအစိုးရလက်ရှိသူကဒီပန်းရောင်ကတ်လို့ခေါ်တာပေါ့အဲထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်လက်မှတ်ပေါ့အလုပ်လုပ်ခွင့်လက်မှတ်အဲ့လက်မှတ်ကိုသူတို့ထုတ်ပေးနေတာပေါ့ဒါပေမဲ့ဒီတရားဝင်လက်မှတ်ဆိုတာလေသူကအများတန်းသူကလုပ်ပေးနေတာမဟုတ်ဘဲနဲ့သူသတ်မှတ်တဲ့ကာလရှိတယ်ပေါ့အေးလက်ရှိသတ်မှတ်တဲ့ကာလမှာဘယ်တန်းဘယ်နှစ်လဆိုဘယ်နှစ်လပေါ့အဲ့ဒီကာလအထဲမှာကိုကဒီထိုင်းနိုင်ငံကိုရောက်နေတဲ့သူတွေကိုသူတို့ကလုပ်ပေးတာပေါ့အများတန်းဖွင့်ထားတာမဟုတ်ဘူးသူတို့သတ်မှတ်တဲ့သူတို့လုပ်ပေးတဲ့အချိန်တိုင်းတာထဲမှာသူတို့ကလုပ်ပေးပြီးပြန်ပိတ်လိုက်တာပေါ့
အခုလက်ရှိဘန်ကောက်မြို့မှာအလုပ်လုပ်နေတဲ့တန်းတူအောင်ကလည်းထိုင်းနိုင်ငံကိုနေဆက်ကနေတရားမဝင်လာရောက်ခဲ့သူတူပါ။
ထိုင်းနိုင်ငံကိုကျွန်တော်အောက်လန်းကနေခိုးလန်းပေါ့တနည်းပြောရလို့ရှိခိုးလန်းကနေတက်လာတာပေါ့။ထိုင်းနိုင်ငံမှာကအရင်ကျွန်တော်တို့စားရောက်ရောက်ချင်းတုန်းကတော့အိမ်ထဲအိမ်ကြီးထွက်လို့မရဘူး။ဒါကြောင့်မို့လဲဆိုတော့ကျွန်တော်တို့မှာအထောက်အထားမရှိတဲ့အတော့ပေါ့နော်။အိမ်ထဲအိမ်ကြီးထွက်လို့မရဘူး။နောက်ပိုင်းကျွန်တော်တစ်နှစ်ကျော်နှစ်နှစ်လောက်ကြောင်ပါပေါ့နော်အစိုးရကဒီတရားဝင်ပန်းရောင်ကတ်အလုတ်သမားကတ်ပေါ့ခေါ်တယ်အလုတ်သမားကတ်လုတ်ပေးမယ်ဆိုတော့အဲ့အလုတ်သမားကတ်လုတ်ဖို့ဟိုသူတို့ခေါ်တဲ့အတွက်အဲ့အချိန်မှာကျွန်တော်စပြီးလုတ်ရတာပေါ့ဒီတစ်နှစ်နဲ့နေအတွင်းကတော့ကျွန်တော်ဘာထောက်တာမှမရှိတဲ့အတွက်အပြင်ထွက်လို့လည်းမရဘူးအိမ်ထဲမှာပဲဒီလိုကျင်လည်နေရတာပေါ့
နှစ်နှစ်သက်တမ်းရှိပြီးအခြေခံအလုပ်တွေကိုပဲလုပ်ပိုင်ခွင့်ရှိတဲ့ပန်းရောင်ကန်လို့ခေါ်တဲ့အလုပ်သမားကရဖို့တစ်နှစ်ကျော်လောက်စောင့်ခဲ့ရတယ်လို့လဲဆိုပါတယ်
။ပွဲစားရင်လည်းလုပ်တာပေါ့ကျွန်တော်တို့အဓိကပွဲစားရင်လည်းလုပ်တယ်။ဒါပေမဲ့ဟိုကျွန်တော်တို့သွားလုပ်တဲ့အချိန်ကတော့သူတို့ခေါ်တော့ပေါ့ဗျာဒီနေ့အဲဟိုပထမအဆင့်နေနေတော့ကျွန်တော်တို့လက်ပွေသွားနှိပ်ရတယ်။ဒီနေရာတနေရာမှာလက်ပွေသွားနှိပ်ရတယ်။အာပြီးတော့ကျွန်တော်တို့ဆေးသွားစစ်ကြတယ်။ကျန်းမာရေးအချင်းတွေသွေးဆေးအကုန်လုံးပေါ့နော်။စီးရီးသွားစစ်တယ်ပြီးမှနောက်ဆုံးအဆင့်ကတော့ဒီကက်ထုတ်ပေးတဲ့အဆင့်ပေါ့အဲဒီကက်ထုတ်ပေးတဲ့အဆင့်ရောက်ဖို့ကိုကျွန်တော်တို့ကပေါ့နော်ဟိုတစ်နှစ်ကျော်ကျော်လောက်ကြာတယ်အဲ့တော့တော်တော်ခံရတာပေါ့ဗျာအာကျွန်တော်တို့ဆိုလို့ရှိရင်ဒီပန်းအောင်ကက်ကတတန်းနှစ်နှစ်ပဲရတယ်နှစ်နှစ်ပဲရတော့မှကျွန်တော်တို့အဲ့ကက်ရဖို့ဆောင်းရတာတစ်နှစ်ကျွန်တော်တို့ကနောက်ထပ်တတန်းတစ်နှစ်ပဲကြာတော့တယ်ပေါ့အာတော်ဟိုမကောင်းတော့မကောင်းဘူးပေါ့ဟိုတနေ့နှစ်နှစ်ပဲပြီးမှကျွန်တော်ကတ်ရဖို့တနေ့လောက်ထောက်ဆောင်ရတယ်ဆိုတော့ဟုတ
်အခုနောက်ပိုင်းမှာတော့တရားမဝင်ခိုးလန်းတွေကနေဝင်ရောက်လာသူတွေသာမကပတ်စပို့ကင်ဆောင်ပြီးတရားဝင်ဝင်ရောက်လာသူတွေကိုပါပန်းရောင်ကတ်လုတ်ပိုင်ခွင့်ကိုထိုင်းအစိုးရကခွင့်ပြုခဲ့ပါတယ်
ဖမပြန်နေပြီးတရားဝင်ဝင်လာစိတ်လေးရဲ့နဲ့ပဲလာလေးလာလာသူကဟိုသုံးလနဲ့ပဲလာလာပေါ့လာပြီးတော့ထိုင်းနိုင်ငံနဲ့ရောက်လို့ရှိလို့ရှိရင်သူကဟိုဟာထိုင်းပန်းရောင်ကလုတ်ခွင့်ပေးတယ်ပေါ့ပန်းရောင်ကလုတ်ပြီးလို့လက်ဝိတ်နှိပ်တဲ့စာပဲကြလာပြီဆိုလို့ရှိရင်လက်ရှိဒီဗီဇာတွေပေါ့နော်စိတ်လေးရဲ့ဗီဇာပြီးလာတဲ့သူတွေဖြစ်ဖြစ်ဒီသုံးလဗီဇာနဲ့လာတဲ့သူတွေဖြစ်ဖြစ်သူကအလို့သမားဝတ်ပါမယ်ကိုသူကပြောင်းကင်ခွင့်ပေးတယ်ပေါ့ဒါမဲ့ထိုင်းအစိုးရရဲ့တရားဝင်သမန်ချက်ကသူက18ရက်9လပိုင်း18ရက်နေ့မတိုင်ခင်ဝင်လာတဲ့သူတွေကိုပဲသူကဒီဒါဗီဇာပေးခွင့်ပေးတယ်ပေါ့ဒါမဲ့လက်ရှိကတော့သူကနားလည်မှုနဲ့ပေါ့နော်တချို့သောမော်တွေကြတော့ဒီ9လပိုင်း9ရက်နေ့နောက်ပိုင်းဝင်လာတဲ့သူတွေလည်းဗီဇာတုံးထုတ်ပေးနေတာတွေရှိတယ်ပေါ့အဲ့ဒါတော့သူကထိုင်းအစိုးရအနေနဲ့ဒီမြန်မာတွေအတွက်ကိုသူကနားလည်မှုပုံစံမျိုးနဲ့ဒါသူတို့လုပ်ပေးနေတဲ့အပိုင်းပေါ့နော်ဟုတ်
ပန်းရောင်ကနဲ့အလုပ်သမားပါစပို့စာအုပ်တစ်ခုရဖို့ကုန်ကြစေကလည်းတောင်းနဲ့ချီကုန်တာမို့တာမန်အခြေခံအလုပ်သမားတွေအတွက်တော့လွယ်ကူလာတာမဟုတ်ပါဘူး
။ပန်းရောင်ကလက်ရှိရိုင်းနေတဲ့ပေါက်ဈေးကအပြင်ပေါက်ဈေးဆိုလို့ရှိလို့ရှင်တောင်းလေးထောင်ကနေတောင်းချောင်းထောင်လောက်အထိရှိရတယ်။အဲ့ခါကျတော့ဒီဟာကုန်ပြီးွားပြီဆိုလို့ရှိလို့ရှင်နောက်ထပ်တို့ကစီအိုင်စာအုပ်လုပ်ဖို့ပေါ့နော်။အဲစာအုပ်အနည်းရှိထားပြီးသားသူတွေကတော့ဗီဇာတုံးထုတ်ကပဲကုန်တာပဲတကယ်လို့စာအုပ်အနည်းလုံးဝမရှိပြန်နဲ့ကိုယ့်လက်ထက်မှာစာအုပ်အဟောင်းမရှိဘူးမရှိလို့သူကစီအိုင်စာအုပ်အစိမ့်ထုတ်မယ်ဆိုလို့ရှင်တော့စီအိုင်စာအုပ်အစိမ့်တအုပ်ရဲ့ဒီကုန်ကြစရိတ်က6000အထက်မှာရှိတယ်ဘတ်6000အထက်မှာရှိတာပေါ့အဲ့ဒီဘတ်6000ပြီးွားပြီဆိုလို့ရှင်နောက်ထပ်သူတို့ဗီဇာတနည်းဝပမင်းတနည်းပြန်တိုးဖို့အတွက်ကကြတော့အနည်းဆုံးကုန်ကြစရိတ်ဒီဟိုအားလောက်ရှိမယ်8000နဲ့9000ကြားထဲမှာရှိတယ်အဲ့လောက်ထိသွားတာပေါ့နော်အဲ့ခါကျတော့ဒီကနေ့ဒီကုန်ကြစရိတ်3ခုလုံးကိုပေါင်းနေဆိုလို့ရှိလို့ရှိရင်3000နီးပါး3000အထက်မှာရှိတာပေါ့အဲ့ခါကျတော့ဒီကနေ့ဒီငွေအမောင်းကကျတော့တကယ်ဟိုရွှေပြောင်းလုပ်သမားတရားအတွက်ဆိုလို့ရှိလို့ရှိရင်တော့မနှဲတဲ့ငွေပေါ့နော်ဟိုအရင်နှစ်တရားဝင်ထားတဲ့လူတွေကကျတော့အလုပ်ကန်လေးတွေဒီကြားရှိနေပြီဆိုလို့ရှိရင်တော့သိပြဿနာမရှိဘူးပေါ့အခုမှဝင်လာတဲ့သူတွေကျတော့တော်တော်လေးဟိုပြင်ပန်းတဲ့အနေထားမျိုးဖြစ်နေတာပေါ့
ပန်းရောင်ကကြောင့်ထိုင်းနိုင်ငံမှာနေထိုင်မှုအဆင်ပြေပေမဲ့စားဝတ်နေရေးတကယ်ဒုက္ခရောက်လွန်းလို့မြန်မာပြည်ကနေထွက်လာသူတွေအဖို့ကတော့ဒီပန်းရောင်ကရဖို့ကုန်ကြစရိတ်အတွက်အခက်အခဲတွေရင်ဆိုင်နေကြတာလည်းအများကြီးရှိနေတာပါ
ဟိုတကယ်ခက်ခဲဖြစ်နေတဲ့သူတွေဟိုဗမာပြည်မှာနေလို့အဆင်မပြေတဲ့သူတွေအတွက်ကတော့ဒါအထိုင်းမှာလာနေမဲ့သူတွေရရှိနေမဲ့သူတွေအတွက်ကတော့အဆင်ပြေတယ်လို့ပြောလို့ရတာပေါ့ဒါမဲ့တကယ်တမ်းဟိုဗမာပြည်ကနေပြီးတော့ဘလို့မှအဆင်မပြေလို့ဟိုအိမ်မီးရှို့ခံရတာတို့ဟိုကင်မရာကိုအိမ်ပေါင်းရပောင်းနေပြီးတော့ဟိုစားအခက်ခဲဖြစ်လာလို့လာတဲ့အလုပ်သမားတွေကကြတော့လက်ရှိထိုင်းရဲ့အနေအထားတော်တော်လေးဟိုအဆင်မပြေတဲ့အနေအထားမျိုးဖြစ်နေတာပေါ့နော်တချို့အလုပ်သမားတွေဆိုလို့ရှိလို့ချင်းပတ်စံမရှိလို့ဗတ်မရနိုင်တဲ့အလုပ်သမားတွေရှိရယ်ပတ်စံမရှိလို့ပတ်စုံမလုပ်နိုင်သေးတဲ့အလုပ်သမားတွေရှိရယ်ပေါ့နော်အခုအဲ့လိုမျိုးဖြစ်နေတာပေါ့
ထိုင်းမှာရောက်နေတဲ့ဗမာပြည်သူပြည်သားတွေအများစုကတော့ပတ်စုံနဲ့ပတ်သက်ပြီးရင်လည်းမွေးနေကြတာပဲနော်အဓိကကတော့ဟိုဟာလောက်ရမယ်ဒီဟာလောက်ရမယ်ကျွန်တော်တို့ဆိုလို့ရှိရင်ဘန်းအောင်ကလောက်တာကတနှစ်မပြီသေးဘူးနော်တနှစ်တောင်မပြီသေးဘူးဗျာအခုစီအိမ်စာအုပ်ထပ်တော့ရတယ်အစီအိမ်စာအုပ်တော့ပတ်စံထပ်ကုန်တယ်နောက်နှစ်ဒီအခုကဒီဇင်ဘာနော်ဒီဇင်ဘာဇန်နဝါရီလကျလို့ရှိရင်ကျွန်တော်တို့ကတက်တန်းထပ်တော့အောင်ပါအဲ့လိုမျိုးပေါ့တက်တန်းတို့အဲ့တက်ဆိုးပတ်ဆိုးလို့ပန်းအောင်ကရိုက်အဲ့ပြဿနာကြီးနေပဲညာတော့အပြင်ဒီဘမပြည်သူပြည်သားတွေကတော့ဒါကိုပဲတော်တော်ကြုံတွေ့ပြီးခက်ခဲနေရတာပေါ့
ပန်းရောင်ကကိုကန်ဆောင်ထားသူတွေဟာရွှေပြောင်းအလုပ်သမားတွေရဲ့သတ်မှတ်ချက်စီမင်းစကန်တွေအတိုင်းလိုက်နာပြီးအလုပ်လုပ်ကြကြပါတယ်
။ပန်းရောင်ကကန်ထားတဲ့သူတွေကကြတော့ဟိုသူတို့မှလည်းဒီရွှေပြောင်းအလုပ်သမားဆိုရွှေပြောင်းအလုပ်သမားတွေကိုသတ်မှတ်ထားတဲ့ဟိုဘယ်အလုပ်တွေပဲလုပ်ရမယ်ဆိုတဲ့သတ်မှတ်ချက်ရှိရပေါ့နော်။သူသတ်မှတ်ထားတဲ့အချက်တွေရှိရပေါ့။54မျိုးပေါ့အရင်တော့ကတော့အဲ့ဒါအဲ့ဒီသတ်မှတ်ချက်ရှိရဒီအလုပ်တွေကိုပဲလုပ်ခွင့်ရှိရပေါ့။ဥပမာအပြင်တကယ်ဆိုလို့ရှိလို့ရှင်တော့ဟိုထိုင်းကလေဟိုမမတွေကိုလုပ်ခွင့်ပေးတယ်ဆိုပေမဲ့ကိုလူမျိုးတွေကိုဘယ်လိုပြောမလဲဟိုတော်တော်ဟိုဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဟိုစပင်နှက်ဆိုင်မှာလှုပ်လို့ရှိလို့ရှိရင်တောင်မှလာစပင်လာညှက်တဲ့ထိုင်းတရားရဲ့ခေါင်းကိုမကန်ရဘူးဆိုတာမျိုးပေါ့နော်အဲ့လိုအချက်မျိုးပေါ့နောက်တချို့ဆိုလို့ရှိလို့ရှိရင်လည်းဟိုဆိုင်မှာဈေးရောင်းတယ်ဆိုလို့ရှိလို့ရှိရင်တောင်မှဟိုပတ်စံကန်ကွေးမရှိဘူးပေါ့အဲ့လိုအချက်မျိုးတွေပေါ့နော်ဒါရွှေပြောင်းအလုပ်သမားတွေအတွက်ပေါ့အဲ့လိုမျိုးအထိကန့်တတ်ထားတာမျိုးတွေလည်းရှိတယ်ပေါ့သူကသတ်မှတ်ထားတဲ့အလုပ်ကျန်းပေါ့နော်54မျိုးရှိတယ်ပေါ့ဟုတ်
အလုပ်သမားဗီဇာရပြီးတဲ့အခါမှာတော့ထိုင်းနိုင်ငံပြင်ပတခြားနိုင်ငံတွေကိုလည်းသွားရောက်နိုင်ပါတယ်
။ဟိုသတိထားရမှာတစ်ချက်ကတော့ဟိုတချို့တွေဆိုလို့ရှိလို့ရှိရင်တော့အလုပ်သမားဗီဇာယူထားတယ်။ယူထားပြီးွားလို့ရှိလို့ရှိရင်သူကဟိုတခြားနိုင်ငံကိုသူကထွက်သွားတယ်။ထွက်သွားပြီးတော့ပြန်ဝင်လာတဲ့အချိန်မှာတော့ကို့ဗီဇာကိုတစ်ချက်သတိထားရတယ်။တချို့ကြတော့ဟိုအလုပ်သမားဗီဇာနဲ့ဟိုတော့အဝင်မှာထိုင်းလာပါကတွေကအလုပ်သမားဗီဇာကိုသူကဟိုအဝင်တုံးပြန်မထုတ်ပေးပဲနဲ့လေအလဲဗီဇာနဲ့ထုတ်ပြီးပြေးဝင်တာမျိုးတွေရှိတယ်။အဲ့ဒါမျိုးဆိုလို့ရှိရင်တော့လက်ရှိအလုပ်သမားဗီဇာကပြတ်တက်တာပေါ့နော်။အဲ့ဒါတစ်ချက်တော့သတိထားရတာပေါ့။
ထိုင်းနိုင်ငံကိုရောက်ရှိပြီးရေရှည်နေထိုင်အလုပ်လုပ်ကိုင်နေသူတွေအတွက်ရင်ဆိုင်နေရတဲ့အခက်အခဲကတော့ passport စာအုပ်သက်တမ်းကုန်သွားတဲ့အချိန်ပါပဲ။
ဒါလက်ရှိကတော့အကြီးဆုံးကြုံရတဲ့ပြဿနာတော့ဒီစာအုပ်ရအီဒီနိုင်ငံကူးစာအုပ်လဲတဲ့ပြဿနာပေါ့နော်အဲ့ပြဿနာတော့ဒါအခုအကြီးမားဆုံးကြုံရပဲဒီကခါကြတော့အခုထိုင်းအစိုးရဘက်ကပြောလာတဲ့လေတန်းကကြတော့သူက13ရက်2023မှသူကဒီမြန်မာဘက်တက်တန်းမရှိတဲ့စာအုပ်တွေဆိုလို့ရှိရင်သူကတက်တန်းတိုးခွင့်မပေးဘူးဘတ်ပြန်ရန်ခိုင်းမယ်ဆိုတဲ့အနေထားမျိုးဖြစ်နေတာပေါ့နော်အဲ့လိုမျိုးဘတ်တန်းတော့တစ်ခေါက်ပြန်ရန်လုပ်ရှိလို့ရှိရင်အလုပ်သမားတွေအတွက်ကမိရင်းနှစ်ခါနာဖြစ်နေတာပေါ့ဟိုဘတ်ရိုက်တယ်ဆိုတာလဲဒါပတ်စံ1000ကျော်ကုန်တာလေဒါဒီ3,000-5,000နဲ့ပြီးသွားတဲ့ကိစ္စမဟုတ်ဘူးအဲ့ခါကြတော့လက်ရှိကကြတော့ဒီတက်တန်းကုန်နေတဲ့စာအုပ်တွေကိုလေသူကမြန်မာအစိုးရဘက်ကအကုန်လုံးကိုအလှင့်မြှင့်အောင်တက်တန်းတိုးမပေးနိုင်ဘူးလည်းမပေးနိုင်ဘူးအဲ့တော့ဒီ2019မှာကိုဗစ်စဖြစ်တဲ့အချိန်တော့အဲ့ဒီအချိန်ကလေးကတက်တန်းကုန်နေတဲ့စာအုပ်ကအခုအချိန်အထိကိုသူတို့ကဒီမြန်မာအစိုးရအလှင့်မြှင့်အောင်သူတို့ကစာအုပ်ကိုအစ်စ်လည်းမပေးနိုင်တာပေါ့နော်အခုတော်တော်များများစာအုပ်ကုန်နေကြတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအစိုးရအပြောင်းအလဲတွေကတိုင်းတစ်ပါးရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ရိုက်ခတ်မှုတွေကအများကြီးရှိနေတာပါ
။အရင်နိုင်ငံရေးငြိမ်နေတဲ့အချိန်တုန်းကတော့ဟိုဒီထိုင်းကအလုပ်သမားတွေနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုသက်ဆိုင်ရာအလုပ်သမားဝန်ကြီးဌာနကတော့ဘာလို့ကြတော့သူကဟိုအလုပ်သမားတွေအတွက်ရပိုင်နဲ့ဟိုရတင်းရတိုက်တာတွေနဲ့နာသွားပါတယ်သူကထိုင်းအစိုးရနဲ့ထိုင်းဒီအလုပ်သမားဝန်ကြီးဌာနနဲ့တရားဝင်အစည်းအဝေးလုပ်တာမျိုးတွေရှိတယ်။တောင်းဟိုဘယ်လိုမှမနှိမ့်ထိုင်းပေးတာမျိုးတွေရှိရပေါ့နော်။အခုလက်ရှိအနေထားကြတော့ဟိုအဲ့လိုမျိုးမရှိဘူးလို့ယူဆရတယ်ပေါ့အခုဟာထိုင်းဘက်ကနေပြီးတော့ဟိုသူတို့ထုတ်ချင်တဲ့ဥပဒေကိုထုတ်ပြီးတော့သူတို့စိတ်တိုင်းလုပ်လို့ရတဲ့အနေထားဖြစ်နေတာပေါ့နော်မြန်မာအစိုးရဘက်ကဘာမှဟိုဘယ်လိုပြောမလဲနှိမ့်နှိုင်းပေးတာတောင်းဆိုမှုတွေမရှိဘူးလို့ထင်ပါတယ်အခုအနေထားကြတော့ဟိုလက်ရှိအလုပ်သမားတွေအတွက်ကတော့ဟိုတော်တော်ပင်ပန်းတဲ့အနေထားဖြစ်နေတာပေါ့တော်တော်လေးကိုစိုးဝါးတဲ့အနေထားလိုမျိုးဖြစ်နေတာပေါ့ဟုတ်ဟုတ
်ဒီကတော့နိုင်ငံရေးပဲအခုဆိုလို့ရှိရင်တန်ယုံကလည်းတိတ်ပြီးတော့ဟိုဟာဒီမမြင်ရတော့ဘူးဗျာတန်ယုံပိုင်းနေရလေအရန်ကိုဟိုရန်နောက်ကျနေတယ်မတွေ့ရတဲ့လောက်ပဲတခုခုဟိုပတ်စဖို့မရှိတဲ့လူတယောက်ပြဿနာဖြစ်လို့ကုညီတောင်းရင်တော့မဘသူ့ကိုကုညီတောင်းအောင်မသိတော့တန်ယုံကိုတောင်းအောင်မလားအသိငယ်ချင်းကိုတောင်းအောင်မလားအနာပိုင်းနေကိုတောင်းအောင်မလားအဲ့လိုမျိုးပေါ့နော်
မြန်မာအလို့သမားအများစုကတော့နေထိုင်စားတောက်သွားလာမှုအခက်အခဲတွေပင်ပန်းဆင်းရဲမှုအမျိုးမျိုးတွေကြားကြပဲကို့အတွက်ကို့မိသားစုအတွက်တိုင်းတစ်ပါးမှာကြိုးစားရုန်းကန်နေကြရစေပါပဲရှင
်မညညိုလူရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခဏကိုနားဆင်ချီးရှုခဲ့ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုနေ့မနေ့ခင်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါအောင်ရှင
်အခုသတင်းပတ်တွေတွင်ရုရှားရဲ့မယမနာလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးရတဲ့ယူကရိန်းဒဟာဘေးလိုင်းတွေရေပိုက်တွေကိုပြင်ဆင်ဖို့အတွက်ယူကရိန်းကိုအဖွဲ့အစည်းတွေနဲ့နိုင်ငံပေါင်း80ကျော်လောက်ကနေအကူအညီဖြစ်တဲ့ယူရိုငွေတန်း1000လောက်ပေးရမယ်လို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပါရီကနိုင်ငံတကာတာဝန်ရှိသူတွေရဲ့တွေ့ဆုံပွဲအပြီးမှာကြေညာလိုက်ပါတယ်။ဒါယူကရိန်းဒေသခံတွေအလွန်ပြင်းထန်တဲ့ဆောင်းကာလဒဏ်ခံနိုင်ရရှိဖို့အတွက်အရက်ဖက်အခြေခံအဆောက်အုံတွေပြင်ဆင်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်မှာပြင်းထန်တဲ့ပြစ်ဒဏ်တွေဆင်နေတဲ့အပေါ်နိုင်ငံတကာမီဒီယာလွတ်လပ်ခွင့်အဖွဲ့တွေကဝေဖန်လိုက်ကြပြီးတော့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုကြပါတယ်။ဒီထောင်ဒဏ်5နှစ်အပြစ်ပေးတာခံရတဲ့ VOA မြန်မာပိုင်းပြည်နယ်ဆောင်မရှင်ဦးစီသူအောင်မြင့်ကိုပြီးခဲ့တဲ့တောက်ကြနေ့မှာပဲနိုင်ငံတော်ကြီးညိုပြစ်ဆင်မှုနဲ့နောက်ထပ်ထောင်ဒဏ်5နှစ်ချမှတ်လိုက်တာဖြစ်ပါတယ်။သူတေသနာပညာရှင်တွေကတန့်ရှင်းစွန့်ရင်ဖြစ်တဲ့နျူကလ িয়ার စွန့်ရင်ကိုအမှုရောင်ကြီးအစိတ်အသိမှုမရှိဘဲထုတ်နိုင်အောင်လို့ဆယ်စုနှစ်ပေါင်းများစွာစူးစမ်းနေရကနေအခုအမေရိကန်သိပ္ပံပညာရှင်တွေနျူကလ িয়ার ပေါင်းစပ်မှုကနေထုတ်နိုင်ပြီလို့စွန့်ရင်ဝန်ကြီးကဒီကနေ့ကြေညာလိုက်ပါတယ်။ကာတာနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားပေါ်လွန်ပွဲတွေရဲ့အင်ကာနဲ့အချိုဘိုးလူပွဲမှာအာဂျင်တီးနားတင်ကခရိရှားတင်ကို3-0မရှိနဲ့အပြတ်အနိုင်ရပြီးဘိုးလူပွဲကိုတက်သွားပါပြီ။ဒီကနေ့ရှုံးခဲ့တဲ့ခရိရှားတင်ကဘိုတူဖူးနဲ့မှကစားမဲ့ပြင်းထန်တဲ့မော်ရိုကိုအချိုဘိုးလူပွဲပွဲစဉ်ကရှုံးတဲ့အတင်းနဲ့စနေနေ့မှာတက်တဲ့အနေနဲ့လူအောင်မှာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925/32လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.